Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မတ်လ25ရက်တောက်ကြနေ့ညပိုင်း9နာရီကနေ10နာရီထိစီစဉ်တွေကိုလိုင်းဒိုမီတာ24 25 30မိနစ်နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုနောက်လောက်နဲ့ကျွန်တော်ကြော်ကြော်သိကြည့်နေမှာပါအကြံဖက်ဝါဒီလူကိုပိုပြီးခိုင်မာနေနေတော့မယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ Iraq အစိုးရဖွဲ့ပြုပြင်ပြောင်းလဲရေးပို့လို့ပို့ဩဇာကြီးရဲ့ရှေ့ရပါတာရေးခေါင်းဆောင်ကတောင်းဆိုပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးတိ Scott Marcio ဒီကနေ့မြန်မာနိုင်ငံမှာရောက်လာပါပြီ။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့အရပ်ဖက်ဝန်ကြီးတွေတွေ့ဆုံကြတဲ့အကြောင်းမှာနားဆင်ရမှာကတော့
လူလူရဲ့ဟိုလိုအပ်ချက်ကိုအထူးအောင်ဆုံးနဲ့ဒီကဘယ်လို့ဖို့ပေါ့ဗျာဒီမကြခင်တုန်းမှာကျွန်တော်တို့ကတက်ဆိုင်ဝင်းကြီးဆိုင်တော့သွားပြီးတော့ဒီတက်ဆိုင်ရဲ့အကြီးကြီးတွေနဲ့
စီးပွားနဲ့ကူတန်းရောင်းဝယ်ရေးဝန်ကြီးလျာထားခံရသူဒေါက်တာတန်းမြင့်ပြောသွားတာပါပြည်စုံကနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီကြောင့်နဲ့ဒူရန်ကုန်အစုရှယ်ယာရောင်းဝယ်စတင်လိုက်တဲ့အကြောင်းပြင်မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တို့ချို့ကြားတိုက်ပွဲတွေဆက်ဖြစ်နေတဲ့အကြောင်းတွေကိုလည်းနားဆင်ရမှာပါအခုတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိနဲ့နန်းလောင်တို့ကကြေညာပေးမှာဖြစ်ပါတယ်ရှင်
အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာဘယ်လ်ဂျီယံနဲ့ဥရောပသမဂ္ဂ EU ခေါင်းဆောင်တွေနဲ့ဒီကနေ့ Brussels မြို့တော်မှာတွေ့ဆုံဆွေးနွေးပါတယ်။အင်္ဂါနေ့က Brussels မြို့တော်ကိုတိုက်ခိုက်ခံရတာမှာအသက်ဆုံးရှုံးသွားသူတွေနဲ့ဒဏ်ရာရသူတွေအတွက်ဝမ်းနည်းရတဲ့အကြောင်းလည်းပြောပါတယ်။သေဆုံးသူ30ကျော်ထဲမှာအမေရိကန်နိုင်ငံသား2ဦးပါတယ်ဆိုတာအမေရိကန်အကြီးအကဲတာဝန်ရှိသူတူကအတည်ပြုပြောဆိုပါတယ်။အဲ့ဒီထဲကတယောက်ဟာ Easter ပွဲတော်ကာလအတွက်အမေရိကန်ကိုပြန်လာတဲ့ဂျမားရေးလေ့ကျင့်သင်တန်းနီးပြတူဦးဖြစ်တယ်ဆိုတာကလွဲပြီးအသေးစိတ်တွေကိုတော့ဝန်ကြီးကယ်ရီကမပြောပါဘူး။သူတို့ရဲ့နေစဉ်ဘဝတွေမှာနေထိုင်နေကြတဲ့အပြစ်မဲ့အရသားတွေကိုတေဆုံးတန်ရန်ရစီတဲ့ဘယ်သူမဆိုအတွက်အမေရိကန်နဲ့မဟာမိတ်တွေမှာသတင်းစကားတစ်ခုရှိတဲ့အကြောင်းမိမိတို့ဘယ်တော့မှကြောက်ရွံ့မှာမဟုတ်ဘူးဘိုးဘီကြီးမားတဲ့တန်နိထန်ခွန်အားနဲ့မိမိတို့ပြန်လာမှာဖြစ်ကြောင်းအစွမ်းရောင်ဝါဒီတို့ရဲ့နတ်တိဝါဒယုံကြည်ချက်တွေနဲ့တရေဘောကြောင့်မှုကိုကဘာမျိုးပေါ်ကနေအမြင့်ပြတ်ချင်မှုနိုင်တဲ့အထိရန်နာမှာမဟုတ်တဲ့အကြောင်းမစ္စတာကယ်ရီကပြောပါတယ်မစ္စတာကယ်ရီဟာဘယ်ဂျန်ဝန်ကြီးချုပ်ရှောင်းမီရှဲလ်နဲ့ဝန်ကြီးချုပ်ရဲ့နေအိမ်မှာတွေ့ဆုံတာပါဝန်ကြီးကယ်ရီလာရောက်တဲ့အတွက်ဝန်ကြီးချုပ်မီရှဲလ်ကကျေးဇူးစကားဆိုပြီးနောက်ထပ်တိုက်ခိုက်မှုတွေမဖြစ်အောင်တားဆီးဖို့အမေရိကန်ဘယ်လ်ဂျီယံရဲ့ဥရောပမဟာမိတ်တွေနဲ့လက်တွဲပြီးအကောင်းဆုံးလုပ်သွားပါမယ်လို့အခိုင်အမာပြောပါတယ
်။အီရတ်ဝန်ကြီးချုပ်အနေနဲ့အစိုးရအဖွဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုမလုပ်ဘူးဆိုရင်ဆန္ဒပြကန့်ကွက်ပွဲတွေတိုးလုပ်သွားမယ်လို့အီရတ်ရှီယာဘာသာရေးကောင်ဆောင်မတ်တာဒါအယ်ဆာဒါကချိန်ချောက်လိုက်ပါတယ်။လူထောင်ပေါင်းများစွာတက်တဲ့ဘက်ဂဒတ်မြို့တော်ကဝတ်ပြုဆူတောင်းပွဲတစ်ခုအတွင်းဩဇာကြီးတဲ့ဘာသာရေးကောင်ဆောင်ကကိုယ်စားလှယ်တယောက်ကနေတဆင့်အခုလိုပြောတာပါ။အစိုးရဖွဲ့ရင်းအကျင့်ပြတ်ခြားစားမှုနဲ့မျက်နှာလိုက်အခွင့်အရေးပေးတာတွေကိုကင်တွယ်ဖြေရှင်းဖို့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကိုဘာသာရေးကောင်ဆောင်ဆာဒါကတောင်းဆိုပါတယ်။လက်ရှိဝန်ကြီးတွေကိုနိုင်ငံရေးအခြေအဆက်မရှိတဲ့ဝိုင်းရင်ကောင်ဆောင်တွေနဲ့နောက်သတင်းပတ်မှာအစားထိုးဖို့သူကတောင်းဆိုပါတယ်။အစိုးရအနေနဲ့အပြောင်းအလဲတွေလုပ်လာဖို့အတွက်သူ့ကိုထောက်ခံသူတွေကသတင်းပတ်စဉ်စူဝေးဆန္ဒပြပွဲတွေလုပ်နေပါတယ်။ဆန္ဒပြပွဲတွေဟာအီရတ်လုံခြုံရေးကိုအနိုင်ရရှိလာနိုင်တယ်လို့အဘာဒီကပြောထားပေမဲ့ February လမှာသူကြေညာထားတဲ့ပြုပြင်ပြောင်းလဲရေးတွေကိုတော့အခုချိန်နဲ့မလုပ်သေးပါဘူး။
စီးရီးယားနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေကိုလာမယ့်ဩဂုတ်လနောက်ဆုံးထားပြီးမူကြမ်းရေးဆွဲနိုင်ဖို့အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့ကတိုက်တွန်းပြောဆိုနေပါတယ်။တချိန်ထဲမှာလည်းစီးရီးယားအစိုးရနဲ့အတိုက်အခံနှစ်ဖက်စလုံးကိုနိုင်ငံရေးကျင်းသားအလုံးပြန်လှုပ်ပေးဖို့ကိစ္စတိုက်တွန်းသွားဖို့ဆိုတာကိုနှစ်နိုင်ငံလုံးကသဘောတူခဲ့ကြတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ်
။ I believe Russia is fully engaged in this effort and all of us are going to try to get President Assad
အခုကိစ္စမှာရုရှားနိုင်ငံကအပြည့်အဝပူးပေါင်းပါဝင်လှုပ်ဆောင်နေတယ်ဆိုတာကျွန်တော်ယုံကြည်ပါတယ်။စီးရီးယားနိုင်ငံတွင်ငြိမ်းချမ်းရေးနဲ့စစ်မှန်တဲ့နိုင်ငံရေးအသွင်ကူးပြောင်းမှုတရဖြစ်ပေါ်လာစေမယ့်နိုင်ငံရေးလုပ်ငန်းစဉ်တွေမှာပါဝင်လှုပ်ဆောင်သွားနိုင်ဖို့အတွက်စီးရီးယားသမ္မတအဆက်အနေနဲ့လာမယ့်ရက်တွေအတွင်းမှန်ကန်တဲ့ဆုံးဖြတ်ချက်ချမှတ်နိုင်အောင်ကျွန်တော်တို့အားလုံးကြိုးစားသွားပါမယ်လို့ဝန်ကြီးကယ်ရီကရုရှားသမ္မတဗလာဒီမီယာပူတင်နဲ့တာတာပီနီကတွေ့ဆုံပြီးအဲ့လိုပြောပါတယ်။အမေရိကန်နဲ့ရုရှားအကြားပူးပေါင်းဆောင်ရွက်မှုတွေကြောင့်စီးရီးယားမှာတွေ့ထွက်တိုင်ရင်ပြည်ပခါတွေ9နှစ်ကြာဖြစ်ပွားခဲ့ပြီးတဲ့နောက်အကြမ်းဖက်မှုတွေရော့ကျပြီးလူသားချင်းစာနာတဲ့အကူအညီတချို့ပြန်ပြီးတော့ပေးအပ်နိုင်တော့မယ့်အခြေအနေအလားအလာတွေကိုတွေးမြင်လာကြရတော့မယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်
။အ အမေရိကန်သမ္မတဘာရက်အိုဘားမားဟာကျူဘာသမ္မတရောကတ်စတိုအပါဝင်အာဂျင်တီးနားခေါင်းဆောင်တို့နဲ့တွေ့ဆုံခဲ့တဲ့သူ့ရဲ့၅ရက်ကြာလက်တင်အမေရိကနိုင်ငံခီးစဉ်ကိုအဆုံးသတ်ပြီးတော့ဒီကနေ့ဝါရှင်တန်မြို့တော်ကိုပြန်လည်ရောက်ရှိလာပါပြီ။သမ္မတအိုဘားမားသမ္မတဂရောတမီးနှစ်ယောက်အပြင်သမ္မတဂရောရဲ့မိခင်တို့လိုက်ပါသွားတဲ့ Air Force One လေယာဉ်ဟာအာဂျင်တီးနားနိုင်ငံ Brunos Airs Ezeiza နိုင်ငံကလေဆိပ်ကနေဒီကနေ့အစောပိုင်းကပဲပြန်လည်ထွက်ခွာခဲ့ပြီးတော့ဝါရှင်တန်အပြင်ဘက်က Joint Base Andrews ရေတပ်အခြေစိုက်စခန်းမှာဆင်းသက်ခဲ့တာပါ။အစ္စတာပွဲတော်ကျအူလိမ့်ပွဲဆင်းရဲဖို့အပါဝင်ရုံပိတ်ရဲ့အပန်းပြေဖို့သူတို့အားလုံးအိမ်ပြတော်ကိုပြန်ပြီးတော့ရောက်ရှိလာကြပါပြီ။အာဂျင်တီးနားနိုင်ငံမှာစစ်အာဏာရှင်အုပ်စိုးခဲ့တဲ့ကာလတွေအတွင်းဖြစ်ပျက်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်လို့အမေရိကန်ကထုတ်ဖော်ပြောဆိုဖို့အရင်တုန်းကနှောင့်နှေးခဲ့တာရှိပေမဲ့သူ့အဆိုရလက်ထက်မှာတော့အတိတ်ကိုရိုးရိုးသားသားနဲ့ပွင့်လင်းမြင်သာမှုရှိရှိရင်ဆိုင်လက်ခံသွားမှာဖြစ်တယ်လို့သမ္မတဥပမာကပြောပါရယ်။သမ္မတဥပမာဟာနှစ်ပေါင်း90အတွင်းပထမဆုံးချိန်လက်ရှိသမ္မတတယောက်အနေနဲ့ကျူဘာနိုင်ငံကိုတွားရောက်ခဲ့ပြီးတဲ့နောက်အဲ့ဒီကနေမှအာဂျင်တီးနားနိုင်ငံကိုခီးဆက်ခဲ့တာပါ။ကျူဘာနိုင်ငံဟာဗာနာမြို့တော်ခီးစဉ်အတွင်းမှာတော့သမ္မတဥပမာကကျူဘာအပေါ်ဆယ်စုနှစ်တွင်နဲ့ချီချမှတ်ထားတဲ့ကုံသွယ်ရေးပိတ်ဆို့အရေးယူမှုတွေကိုအမေရိကန်ကွန်ဂရက်စ်လွှတ်တော်ကဖယ်ရှားပေးဖို့ထပ်မံတိုက်တွန်းပြောသွားခဲ့ပါရယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ဆိုင်းဒိုမီတာ25 kHz 11965ဆိုင်းဒိုမီတာ32 kHz 9323ဆိုင်းဒိုမီတာ58 kHz 9885စနီတန်နူးနေမှာဆိုင်းလိုက်မီတာ190 kHz 1905လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝီကနေတောက်ကြညဘက်တရင်းလေးကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်ပြည်ထောင်စုရဲ့အတန်းမကြီးတဲ့ဖြစ်တော်ဝန်ထမ်းဆောင်မဲ့စကော့မာစီယယ်နဲ့ဇနီးဖြစ်သူတို့ဒီကနေ့မြန်မာနိုင်ငံမှာရောက်လာပါပြီ။မစ္စတာမာစီယယ်ကိုမြန်မာနိုင်ငံဆိုင်ရာအတန်းမကြီးတဲ့ဖြစ်ဖေဖော်ဝါရီလ9ရက်နေ့မှာအမေရိကန်ထက်လွှတ်တော်ကအတည်ပြုပြီးတဲ့နောက်ဒီကနေ့မှာပဲရောက်လာတာပါ။မစ္စတာမာစီယယ်ကသူ့ရဲ့တန်မတ်ခန့်အလွာကိုလက်ရှိသမ္မတဦးသိန်းစိန်ကိုပေးရမှာလား၊ရွေးချယ်ခံသမ္မတတေဦးထင်ကျော်သမ္မတတာဝန်ယူပြီးချိန်ကြမှာပေးရမှာလားဆိုတာကတော့ချင်းချင်းလင်းလင်းမသိရသေးပါဘူး။တမ်မကြီးမာစီလာဟာအမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဘျူရိုမှာအကြီးတန်းလက်ထောက်နိုင်ငံသားရေးဝန်ကြီးအဖြစ်2023ခုနှစ်ဩဂုတ်လကနေ2026ခုနှစ်ဖေဖော်ဝါရီလအထိတာဝန်ထမ်းဆောင်ခဲ့ပါတယ်။ဒီမတိုင်ခင်ကတော့အင်ဒိုနီးရှားနိုင်ငံဆိုင်ရာတမ်မကြီးအရှေ့တော်အရှဒေသနဲ့ဆက်ဆံရေးကိုတာဝန်ယူရတဲ့အရှေ့အာရှနဲ့ပစိဖိတ်ရေးရာဘျူရိုရဲ့ဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးအာဆီယံရေးရာတမ်မကြီးစသည်အပြင်တာဝန်ထမ်းဆောင်ခဲ့ပါတယ်။မြန်မာနိုင်ငံကိုလာရောက်ဖို့အတွက်သူတို့အနေနဲ့အရန်ဆိတ်လို့ရှားတဲ့အကြောင်းအရင်ခီးစဉ်တုန်းကလည်းပျော်ရွှင်ခဲ့ရတဲ့အကြောင်းသူသွားခဲ့ဘူးတဲ့ရှမ်းပြည်နယ်ခီးစဉ်ကိုမှတ်မိနေသေးတဲ့အကြောင်းမြန်မာနိုင်ငံမလာခင်ဝါရှင်တန်ဒီစီမြို့တော်မှာရိုက်ယူထားတဲ့ဗီဒီယိုထဲမှာတမ်မကြီးမာစီယယ်ကပြောထားပါတယ်။နိုဝင်ဘာလရွေးကောက်ပွဲမှာမြန်မာလူ့ရေးအသံတွေကိုကြားရအောင်ဘယ်လိုဖော်ထုတ်ပြသခဲ့တယ်ဆိုတာတက္ကပါလုံးကမြင်တွေ့ခဲ့ရတဲ့အကြောင်းဒါကြောင့်မြန်မာလူ့ရှာဖွေနေတဲ့ငြိမ်းချမ်းရေးစီပင်ဝါပြောရေးနဲ့ဒီမိုကရေစီရေးတွေအတွက်အားပေးကူညီနိုင်ဖို့ဒီလိုအရေးကြီးတဲ့အတွင်ကူးပြောင်းရေးကာလအတွင်းအစိုးရအသည့်အရက်ဖက်အဖွဲ့အစည်းတွေနဲ့အတူလက်တွဲလှုပ်ဆောင်ဖို့အတွက်စိတ်အားထက်သန်နေတဲ့အကြောင်းတမ်မကြီးမာစီယယ်ကပြောပါတယ်။သူတို့အနေနဲ့ဘာကိုအရင်လုပ်ပြီးဘာကိုအရင်မြင်တွေ့ရရင်ကောင်းမလဲဆိုတာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့ Facebook စာမျက်နှာကနေတဆင့်အတည်ပြုကြဖို့တမ်မတ်ကြီးကပန်ကြားထားပါတယ်
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကန္နဟာပြည်နယ်မှာတာလီဘန်အသေးခံဘုံခွဲသူတွေကအာဖဂန်ကြီးတပ်ဗိုလ်ချုပ်ကြီးတူကိုလုံခြံတပ်ဖြတ်လိုက်တယ်လို့အာဖဂန်တာဝန်ရှိသူတွေကဒီကနေ့ပြောပါရယ်ခနာကိုမှာဖောက်ခွဲရေးပစ္စည်းတွေပတ်ထားတဲ့တနတ်သမား၃ဦးဟာဧည့်သည်တွေအဖြစ်ဟန်ဆောင်ပြီးတော့ဒန်ခရိုင်ကဗိုလ်ချုပ်ကြီးခန်းအခါရဲ့အိမ်ထဲကိုကြာရပြင်းနဲ့နောင်ပိုင်းကဝင်သွားကြတာပါအဲ့ဒီနောက်အိမ်မှာရှိတဲ့လူတွေကိုပစ်ခတ်ပြီးသူတို့ကိုသူတို့အသေးခံဖောက်ခွဲတာဒါမှမဟုတ်လုံချုံရေးတပ်ဖွဲ့တွေနဲ့ပြစ်ခတ်တာမှာတေဆုံသွားကြတယ်လို့ဒေသဆိုင်ရာတပ်ဖွဲ့တပ်မူပိုချုပ်ကြီးဒါဝုဒ်ရှယ်ဝါဖာဒါက VOA ကိုပြောပါရယ်ညဘက်ဖြစ်တဲ့တိုက်ခိုက်မှုအတွင်းတေဆုံသွားတဲ့ပိုချုပ်ကြီးရဲ့ဆဲကျော်တဲ့အရွယ်သားဖြစ်သူကတော့အပြင်းအထန်ဒဏ်ရာရသွားပါရယ်အမတ်905 Ethel တပ်ဖွဲ့ရဲ့အရဘက်ရဲ့ရာဒုတိယအကြီးကဲပိုချုပ်ကြီးဝါဖာဒါဟာသူ့အိမ်မှာ Ethel ကိုပုံမှန်လိုလက်ခံတွေ့ဆုံလို့ရှိပါရယ်
ကမ္ဘောဒီးယားဆူရရဲ့တည်တံ့ထွက်ကာလအတွင်းဆူရအဖွဲ့ပြောင်းလဲလုပ်ပြီးတော့ဝန်ကြီးချုပ်ဟွန်ဆန်ကသူ့ရဲ့ငင်းပွားပွဲပြုပြင်ပြောင်းလဲရေးအစီအစဉ်ကိုဆက်ပြီးတွန်းအားပေးနေပါတယ်။2023ခုနှစ်ရွေးကောက်ပွဲတွေမှာတိုက်ခိုက်တွေကိုအရင်းနှီးငယ်ရတာကနေအခြေပြန်ခိုင်ဖို့ရည်ရွယ်လုပ်နေတာပါ။မျက်နှာသာပြီးပက်လိုက်တာတွေအကျင့်ပြတ်ထဆားတာတွေနဲ့ဆွဆွဲခံရတာတွေပေါ်ဂရုမစိုက်ပဲကိုလို့ချင်တာလုပ်နေတဲ့ဘျူရိုကရေစီဘိုင်းကအန်တုနေတဲ့ကြားမှာပဲဝန်ကြီးရှေ့ရောက်အဖြုတ်ခံရမယ့်အခြေအနေရှိပါတယ်။ဒါနှစ်နှစ်အတွင်းဒုတိယအခြေမြောက်ပြုပြင်ပြောင်းလဲတာပါ။နောက်နှစ်ကျင်းပမယ့်စီရင်စုရွေးကောက်ပွဲတွေနဲ့2018ခုနှစ်ဇူလိုင်လမှာကျင်းပမယ့်အတူတူရွေးကောက်ပွဲတွေမတိုင်ခင်လူလူရဲ့ထောက်ခံမှုကိုရောက်ဦးရည်ရတာပါအရေးကြီးတဲ့အချက်တစ်ခုကတော့နောက်ဆုံးချိန်လုပ်ခဲ့တဲ့အစိုးရအဖွဲ့အပြောင်းအလဲမှာမပါခဲ့တဲ့ပညာရေးနဲ့သဘောပတ်ဝန်းကျင်ရေးရာဝန်ကြီးဌာနတွေအခုအပြောင်းအလဲမှာလည်းမပါပဲဒီအတိုင်းပဲဆက်ရှိနေတာပါ
မ မြောက်ကိုရီးယားနိုင်ငံရဲ့စီးရီးလျှို့ဝှက်ချက်တွေကိုခိုးယူဖို့ကြိုးစားခဲ့တယ်ဆိုတာကိုရီးယားနယ်ဖွာအမေရိကန်နိုင်ငံသားတို့ကဝန်ခံထားတယ်လို့ဂျပန်အခြေစိုက်ဂျိုဒိုသတင်းဌာနကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့သတ်မှတ်ချက်တွေနဲ့အညီနိုင်ငံသားဖြစ်ထားသူကင်ဒုံချိုကသူ့ကိုငဲ့ညာဖို့တောင်းပန်ပြီးသူ့ရဲ့လောရဟာရှက်ဖွဲမေ့ပျောက်လို့မရတဲ့လောရဖြစ်တယ်လို့ဒီကနေ့ပျုံယမ်းမြို့တော်မှာသတင်းမီဒီယာသမားတွေနဲ့တွေ့ဆုံခွင့်ပြုချိန်အတွင်းပြောသွားတဲ့အကြောင်းဂျိုဒိုသတင်းဌာနကပြောပါတယ်။ကင်ဟာပြီးခဲ့တဲ့နှစ်အောက်တိုဘာကဖမ်းဆီးခံခဲ့ရတာပါ။အမေရိကန်ကျောင်းသားတဦးဖြစ်တဲ့အိုတိုဝမ်ဘီယာကိုဘွာရာဖြန့်စာရန်တစ်ခုခိုးယူမှုနဲ့အလုတ်ကျန်းတဲ့ထောင်ဒဏ်15နှစ်ချမှတ်ခဲ့ပြီးတဲ့တပတ်အကြာမှာအခုလိုကင်ဒုံချိုးရဲ့ဝန်ခံပြောဆိုချက်ထွက်လာတာပါကင်နဲ့ဝမ်ဘီယာတို့နှစ်ယောက်စလုံးရဲ့ဝန်ခံပြောဆိုချက်တွေဟာအတင်းအကျပ်လုတ်ခိုင်းနိုင်တာဖြစ်ဖွယ်ရှိတယ်လို့လေ့လာသူတွေကပြောပါတယ်မြောက်ကိုရီးယားကနျူကလ িয়ার ဆန္ဒသာတာဝဲပစ်ဒုံးကြီးပြစ်လို့တာတွေလုတ်တာကြောင့်တင်းမာမှုတွေတိုးလာနေချိန်မှာပဲဝမ်ဘီယာကိုထောင်ချတာဖြစ်တဲ့အပြင်ကင်ကလည်းအလားတူထောင်ချခံရမယ့်အခြေအနေနဲ့ကြုံနေရတာပါမြောက်ကိုရီးယားရဲ့လုပ်ရက်တွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကသူတို့ရဲ့ကာကွယ်ရေးဆိုင်ရာအသင့်ဖြစ်မှုအနေအထားကိုတိုးမြှင့်ထားပါတယ်အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေပူးတွဲပြီးတော့လည်းနေ့စဉ်စီးရီးလေ့ကျင့်မှုတွေလုပ်ခဲ့ပါတယ
်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြေညာပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြပေးပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့အရက်ဖက်ဝန်ကြီးတွေဒီကနေ့တွေ့ဆုံကြတဲ့အကြောင်းကိုအရင်အဆုံးတင်ပြပေးပါမယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါံဆန်းစုကြည်ဟာလာမယ့်အစိုးရအသစ်မှာဦးဆောင်ပါဝင်မဲ့အရက်ဖက်ဝန်ကြီးတွေကိုဒီကနေ့နေပြည်တော်မှာခေါ်ယူတွေ့ဆုံခဲ့ပါတယ်။ဝန်ကြီးဌာနလိုက်လာမယ့်3လ6လအတွင်းဘာတွေဘယ်လိုအထူးပြုဆောင်ရွက်မလဲဆိုတာကိုပြင်ဆင်ကြဖို့အဓိကမှာကြားတာလို့သိရပါတယ်။ဒေါံဆန်းစုကြည်ကိုယ်တိုင်ကတော့အစိုးရအဖွဲ့အသစ်မှာနိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ယူဆောင်ရွက်သွားဖို့ရှိတယ်လို့သိရပါတယ်။ဒေါံဆန်းစုကြည်နဲ့အရက်သားဝန်ကြီးတွေတွေ့ဆုံခဲ့တာနဲ့ပတ်သက်လို့ပါဝင်ခဲ့သူဖြစ်တဲ့စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးလျာထားခံရသူဒေါက်တာတန်းမြင့်ကို VOA မြန်မာပိုင်းအက်ဒီတာကိုတာညုကဆက်သွယ်မြင်းမြန်ရမှာသူကအခုလိုစပြောပါရရှင်
။ဟိုကျူသာပဇာလှုပ်ဖို့ဗောဗျာ။အဲနောက်တစ်ခါဟိုအဲကျွန်တော်တို့တက်လာလူလူကမြန်မာပြည်ကြီးတဲ့အခါကျတော့ဟိုအလေးစားပဲအစတင်လူကြီးလူလူရဲ့ဟိုလိုအပ်ချက်ကိုအထူးရောက်ဆုံးနဲ့ဦးစားပေးလှုပ်ဖို့ဗောဗျာ။အမေကြခင်တို့မှာကျွန်တော်တို့ကသက်ဆိုင်ဝင်းကြီးဆရာသွားပြီးတော့သူတန်းနဲ့အကြီးကြီးတွေနဲ့တွေ့ပြီးတော့အဲသူတို့စီကဘာတွေလုပ်ထားကြလဲဒီပုံမှာကိုကဘယ်လိုပေါင်းစပ်ပြီးတော့အဲပရိုဂရမ်လေးပေါ့ဗျာအဲ3လပတ်6လပတ်တနည်းစသည်ဖြင့်ပေါ့အဲ့ဒါကိုဆွဲပြီးတော့လုပ်ကန်ကြဖို့ပေါ့ဗျာ
ဟုတ်ကဲ့
ဥပမာဆိုရင်ဘာတဘောဝေးရင်ကြာလို့ရှိရင်အဲသူတို့အစီအစဉ်ရွေးဆော်အစိုးရပဲရွေးဆော်တဲ့အင်မတန်ကောင်းတဲ့အကြောင်းပေါ့ဗျာ။ဒါတွေကိုလေ့လာပြီးတော့ကိုကဘလို့ထားပြီးကောင်းအောင်နဲ့တော်တော်လေးလည်းပေါ့ဗျာ။လို့ကိုအဲ့ဒီကိုကသဘောပဲဗျာ။အထူးခြားပြတ်တယ်လို့ဘာမှမရှိဘူးဗျာ
။ဟုတ်ကဲ့။တခြားသူရောဥုံကိုရောဥသိဆွေတို့လည်းပါတယ်လို့တွေ့ရပါတယ်ခင်ဗျာ
။ပါတယ်သူတို့လည်းပါသူတို့လည်းပါတယ
်။
အာ friendly တယောက်တည်းဟွာပါပဲ။တယောက်တည်းတည်အောင်လုပ်တဲ့သဘောနဲ့ဩဂရကသူလိုတဲ့ဟာလေးတွေပြောဆိုဆိုနေတာပါပဲ။
ဟုတ်
ကဲ့ပြည်နယ်သဘောလည်းမဟုတ်ဘူးလေ
အခုဒီဝင်ကြီးဌာနတွေကအပြောင်းလဲလုပ်တော့မယ်ဆိုတော့အင်္ဂလိပ်ဒီတခြားသူတို့ဝင်ကြီးဌာနဟောင်းတွေဝင်ကြီးတွေနဲ့တွေ့ဆုံဖို့နောက်တစ်ခါသွားပြီးတော့လေ့လာဖို့အဲ့ဒီအစီအစဉ်တွေရောရှိသေးလား
ဒီတက်ဆိုင်ဝင်ကြီးဌာနကိုသွားမယ်ဗျာဒါပေမဲ့တမန်လည်းမသိသေးဘူးပေါ့ဗျာ
ဟုတ်ကဲ
့ဥစ္စာရကိုအပြောင်းလဲကိစ္စမှာသူတို့အပြောင်းလဲလုပ်မယ်လို့မှန်းစင်လေးကိုနည်းနည်းပြောပြတာပေါ့လေ
ဟုတ်ကဲ့
သွားကြည့်ပြကျွန်တော်တို့ကဝင်ကြီးမတွေ့လဲအဲတက်ဆိုင်ဟိုဟောရှိမှလေအစင်းရအောင်စားရတော့တို့တွေပြီးတော့အဲသူတို့ဗားလေးဟိုလောဆယ်လောက်ထားတယ်လေအစဆိုင်တော့မင်းအင်ဂျင်ရှယ်ပရိုဂရမ်လေးတွေစဆွဲဖို့သူပလန်ရတော့ရှိတော့ရှိတာပဲเนาะအစိုးရဟိုဟာငန်းလေးစီမံချက်ပလန်ရောရှိတာပေါ့အဲသူတို့ရဲ့ဟိုရေးပေါ်တို့မဟုတ်ဗားလေးရဖောင်းပရိုဂရမ်ရှိတာပေါ့အဲ့ကိုကြည့်ပြီးတော့ကျွန်တော်တို့က3လ6လတနည်းစသဖြင့်ဘယ်လိုဟာကျွန်တော်တို့ကဟိုcrisis management ဘောမျိုးပေါ့ဥမာရေကြီးမှုကဆိုလို့ရှိရင်ကျွန်တော်တို့ကဘယ်လိုလုပ်ကြမလဲဒါလည်းဌာနဆိုင်ရာနဲ့လုပ်ထားတာတွေရှိပါတယ
်စီးပွားကုသနဲ့ပတ်သက်လို့ဒေါက်တာတမ်းမြင့်အနေနဲ့အခုကဒီတာဝန်ယူလာရမယ်ဆိုရင်တခြားကုရည်မှန်းထားတာပေါ့နော်ဘာတွေများထူးခြားပြုရင်ပြောင်းလဲမှုတွေလုပ်ဖို့ဘာတွေဆောင်ရွက်ဖို့အဲ့ဒါမျိုးရည်မှန်းချက်ကိုရှိပါလားဘယ်လိုစဉ်းစားထားလဲခင်ဗျအ
ခုကိုယ်တိုင်အတွေ့အကြုံရနော်လက်ရှိလုပ်တာတွေရဲ့ဟိုညှိနှိုင်းရတဲ့လုပ်တော့မလုပ်ပါကလည်းရပါတော့အဲ့ဒီရတော့ရှိတော့ဗျဒါခုတော့ကျွန်တော်နေနေလေဟိုတိတ်ပြောကျွန်တော်တို့ဟိုမဆွေးနေကြည်မဆွေးနေကြည်လေးဘူးပေါ့ဗျာ
ဒါကျွန်
တော်ထုတ်ထားတော့မဟုတ်ပါဘူး
ဟုတ်ကဲ့ပါဟုတ်ကဲ့ပါ
ဒီဘောတဘောကတော့ဒါ နှကောင်းလို့ပဲသဘောပါပဲအဲဒီနေ့ကိစ္စလည်းကျွန်တော်တို့ကဟိုအဖွဲ့အစည်းကဘောဘောပါနဲ့လူရဲစတခါမှမတွေ့ကြဘူးလေဒီသဘောတရားပါပဲ
သမလားဒီຢာထားတဲ့ဥထင်ကျော်တို့ဘာလို့တက်ပါလားခင်ဗျဟော
အဲ့ဒါတော့မတက်ပါဘူးဥက္ကရာကတွေ့တာပါဟိုကျွန်တော်ဘက်ကဟိုဒီကြဦးတည်ကြဟိုအဆိုပြည့်တဲ့ပုံကိုယ်တွေကတယောက်တော့မတွေ့ကြသေးဘူးလေဗျာကျွန်တော်တို့ရဲ့လူ၃လရဲ့ကလေးငယ်ကတွေ့ပြတာပေါ့ကျန်တဲ့လူတွေကမတွေ့ရသေးသေးတော့အဲ့ဒါသူ့ပြီးတော့ဒါတွေ့တဲ့သဘောပါအဲ့ဒီနေဘောလည်းမဟုတ်ပါဘူ
းဒေါက်တာသမ်းမြင့်ကိုပြည်ဝမြန်မာပိုင်းအက်ဒီတာကိုတန်ညုံမင်းမြန်တင်ပြခဲ့တာပါရှင်အခုတော့စီးပွားရေးအကြောင်းဖြစ်တဲ့ရန်ကုန်စုရှယ်ယာရောင်းဝယ်ရေးစတင်လိုက်တဲ့အကြောင်းကိုတလက်တင်ပြပေးပါမယ်မြန်မာနိုင်ငံရဲ့ပထမအဦးဆုံးရန်ကုန်စတော့8ချိန်မှာအစုရှယ်ယာအရောင်းဝယ်တွေကိုဒီကနေ့မတ်လ25ရက်နေ့မှာစတင်လှည့်ပလိုက်ပါတယ်ရှစ်လျှောက်မြန်မာပြည်အနေနဲ့စီးပွားရေးဖွံ့ဖြိုးမဲ့အလားအလာအများကြီးရှိသလိုလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲကြောင့်လည်းရန်ကုန်စတော့ exchange အစုရှယ်ယာဈေးကွက်ပိုးပြီးတိုးတက်လာမယ်လို့ဗန္ဒာရေးဒုဝန်ကြီးဒေါက်တာမောင်မောင်သိန်းကပြောဆိုလိုက်ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မမမြင့်ခိုင်ကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒီကနေ့မတ်လ25ရက်နေ့မှာစတင်လိုက်တဲ့ရန်ကုန်စတော့ exchange မှာအစုရှယ်ယာအရောင်းဝယ်တွေကို FMI ကုမ္ပဏီနဲ့စတင်လိုက်ပြီးစတော့ရှယ်ယာတစုကို3000ကျပ်နဲ့အရောင်းဝယ်ဖြစ်ခဲ့ပါတယ်။ဒီကနေ့အစုရှယ်ယာဈေးကွက်စတင်တဲ့အချိန်ဤနဲ့ပတ်သက်လို့အများကြီးအားရသလိုအစိုးရတစ်လက်ထက်မှလည်းစတော့အချိန်ဈေးကွက်ကဆက်ပြီးလည်ပတ်နေမှာဖြစ်ပြီးရှေ့လျှောက်မြန်မာနိုင်ငံကြီးအပြောင်းလဲကြောင်းစတော့အချိန်ဈေးကွက်တိုးတက်ဖို့အလားအလာရှိတယ်လို့ဗန္ဓာရီးဒုဝန်ကြီးဒေါက်တာမောင်မောင်သိန်းကပြောပါတယ
်။စတော့အချိန်တစ်ခုရဲ့ QR တိုးတက်ဖြစ်ပြီးနိုင်ငံရဲ့စီးပွားရေးကိုတိုးတက်ဖို့ညာရေးနိုင်ငံတော်စီးပွားရေးဖွံ့ဖြိုးဆိုရင်နိုင်ငံတော်စတော့အချိန်ပြင်ပနေမှာပဲ။နော်အဲ့တော့နိုင်ငံတော်စီးပွားရေးဖွံ့ဖြိုးမှုအရင်အဲ့ဒီနိုင်ငံမှာစတော့အချိန်ပြင်ပနေတယ်။အဲ့တော့ဗမာပြည်ကတော့အားလုံးသိတဲ့အတိုင်းပဲဗမာပြည်မှာစီးပွားရေးဖွံ့ဖြိုးမှုလာလာ potential 6ခု6ခုလောက်အဲ6ခု6ခုလောက်ရှိနေတယ်။အလကဥပဒေ political နော်ဤရောနိုင်ငံခေတ္တကလည်းချင်းကသွားပြီးတော့လာလာတယ်အားကောင်းလာတယ်။အဲ့တော့အဲ့ဒီလိုတအားကောင်းတဲ့ပုံစံတော့အချိန်ကျွန်တော်လည်းရတယ်လို့ကျွန်တော်တို့လောက်ထားတာကိုလည်းကျွန်တော်ကတော့ဒါ over confidence ဖြစ်တယ်ကျွန်တော်တို့လောက်တာဒီကစနစ်တကျလောက်ထားပြီးသားပါ
ငွေကျပ်တန်ပေါင်း 3,200 နဲ့မတည်ထားတဲ့ရန်ကုန်စတော့အချိန်မှာအများပိုင်ကုမ္ပဏီတစ်ခုဖြစ်တဲ့ FMI ကုမ္ပဏီကစတော့ရှယ်ယာတွေကိုပထမဆုံးအနေနဲ့စတင်အရောင်းဝယ်ပြုလုပ်ခွင့်ရထားတာဖြစ်ပြီးစတော့အချိန်မှာရှယ်ယာရောင်းပိုင်ခွင့်ရထားတဲ့အခြားကုမ္ပဏီတွေကတော့မြန်မာတီလဝအထူးစီးပွားရေးဆောင် holding အများပိုင်ကုမ္ပဏီမြန်မာနိုင်ငံသားများဘဏ်ပထမပုတ်ကလစ်ကပန်မြမလေယာစီးပွားရေးအများပိုင်ကော်ပိုရေးရှင်းနဲ့ Great Hawken ကုမ္ပဏီတို့ဖြစ်ပါတယ် FMI ကုမ္ပဏီအနေနဲ့အစုရှယ်ယာတစုကို 16,000 ကျပ်နဲ့စတင်ဈေးဖွင့်ခဲ့ပြီးနံနက်ပိုင်းစတော့ဈေးကွက်ပိတ်ချိန်မှာရောင်းလိုအားရှယ်ယာစုစုပေါင်း 4,000 ကျော်ရှိပြီးဝယ်လိုအားရှယ်ယာစုစုပေါင်း 8,000 ကျော်ရှိတာမို့ဝယ်လိုအားနဲ့ရောင်းလိုအားမမျှခဲ့ပါဘူးရန်ကုန်စတော့အိတ်ချိန်အနေနဲ့ကုမ္ပဏီအများကြီးကိုကူညီပေးနိုင်မယ်လို့မျှော်လင့်ကြောင်း FMI ရဲ့ဥက္ကဋ္ဌ Search Pan ကYangon Stock Exchange Satin Le Pat De Khan Na Ma Pyo Su Lai Par De.
We are confident that as we welcome
Ma Jakin Ya Pai Twin Ma Wei Tat La Raw Me So Ya Atit Ku Chu Su De Lo Tamai San Nat Na Atit De Khu Ku Myin Twe Ya Lai Me Lo Le Yong Ji Par De. Chanar Lo Ni Ne Do Po Pi Do Kaung Mon Ne Si Wa Yi Phit La Bu Twe Myo Lin De Lo Yangon Stock Exchange Ni Ne Le Company Ri A Mya Ji Ku Yin Ni Ri Ya Nai Bu Twe Ku Nyi Pe Nai Me Lo Myo Lin Ma De.
ကနဦးရှယ်ယာအရောင်းဝယ်ပြုလုပ်ခွင့်ရ listed company 6ခုစီးရင်ဝင်တီလဝအထူးစီးပွားရေးဆောင်အများပိုင်ကုမ္ပဏီအနေနဲ့တော့ April လနောက်ဆုံးအပတ်မှာ stock share တွေကိုစတင်ရောင်းချမှာဖြစ်ပြီးကျန်ကုမ္ပဏီ၄ခုအနေနဲ့လည်းတဆင့်ချင်း stock share ဈေးကွက်ထဲအခြေချခွင့်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ stock exchange ဈေးကွက်ရှိလာတာမို့ငွေပိုကင်ထားတဲ့သူတွေအနေနဲ့အခြားစီးပွားရေးကဏ္ဍတွေမှာဈေးကစားတာမျိုးတွေလျော့သွားနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်ဦးမြတ်သိန်းအောင်ကပြောပါတယ
်။ stock exchange ဆိုတာနိုင်ငံတကာမှာရှိနေကြတယ်မြန်မာပြည်မှာကအခုမှဖွင့်နေတာပေါ့နော်။ဒါဆိုစတော့အချင်းဖွင့်ဖို့ဆိုတာနိုင်ငံတော်ကဒီ stock exchange မှာတက်လာတဲ့ကုမ္ပဏီရဲ့ခိုင်မာမှုကိုအများအားကြည့်ရတယ်။ဒါဆိုစတော့အချင်းကြီးကြီးကျယ်ကျယ်နဲ့ဝင်ပြီးတော့ stock ကစားတယ်၊ share ကစားတယ်နောက်ပြီးတော့ဟိုပြန်မလျော်နိုင်ရင်ခက်မယ်လေ။ညရင်တော့သူကစားသွားတယ်ပေါ့ဒီသဘောတွေရှိတဲ့အတွက်အခုနိုင်ငံတော်ကထိတော့6ခုကိုစားပြီးရွေးပြီးတော့တက်လာတယ်။ဟောဒီအတွက်ကလည်းလူတိုင်းလူတိုင်းကငွေပုံရှိကြတာပေါ့ဒီမျိုးလေးနဲ့စားတယ်အခုစောက်အင်ရှင်မရှိတော့ပြန်ပါပါဒေါ်လာဝယ်လိုက်ရောင်းလိုက်ရွှေဝယ်ရွှေလိုက်ရောင်းလိုက်ပေါ့လေအမောက်များတော့လည်းမြေဝယ်လိုက်ရောင်းလိုက်ဒါမျိုးတွေချက်လို့တွေ့ဟိုပုံစင်းလုံးတည်ငြိမ်မှုကတိတ်မရှိဘူးပေါ့လေ
မြန်မာနိုင်ငံရဲ့ပထမဆုံးဖြစ်တဲ့ရန်ကုန်စတော့အင်ရှင်ကိုပြီးခဲ့တဲ့2015ခုနှစ်ဒီဇင်ဘာ6ရက်နေ့ကစတင်ဖွင့်လှစ်ခဲ့ပြီး ကနဦးအနေနဲ့ရှယ်ယာအယောင်ဝယ်ပြုလုပ်ခွင့်ကိုကုမ္ပဏီ6ခုကိုခွင့်ပြုထားတာလည်းဖြစ်ပါတယ်။ရန်ကုန်စတော့အချိန်ကိုမြမစီးပွားရေးဘဏ်က52ရာခိုင်နှုန်း၊တိုကျိုစတော့အချိန်က18ရာခိုင်နှုန်းကျော်နဲ့ဂျပန်ဒိုင်ဝါသုတေသနကရာခိုင်နှုန်း30ကျော်ထည့်ဝင်အကောင့်ထည့်ဖော်ခဲ့ကြတာဖြစ်ပါတယ်ရှင်
။ရန်ကုန်အစုရှယ်ယာအယောင်ဝယ်စတင်လိုက်တဲ့အကြောင်းကိုမမမြက်ခိုင်တင်ပြခဲ့တာပါရှင်။ခုတော့မြမစစ်တက်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ချို့ကြတိုက်ပွဲတွေဆက်ဖြစ်နေတဲ့အကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာရွေးကောက်ခံအရသာဆိုရတက်လာရင်တိုင်းရင်းသားဒေသအတွင်းတိုက်ပွဲရပ်တန့်ပြီးငြင်းငြင်းရေးတိဆောက်လာနိုင်လိမ့်မယ်လို့မျှော်လင့်ကြတဲ့တချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ချို့ကြမှာတိုက်ပွဲတွေပြန်လည်စတင်ဖြစ်ပွားလာနေပါတယ်။မင်းညာကညနေပိုင်းမှာမြန်မာစစ်တပ်နဲ့တအောင်းပလောင်တပ်ဖွဲ့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ကချင်လွတ်လပ်ရေးတပ်ဖွဲ့နဲ့လည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အပြည့်စုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ DNLE ခေါ်တအောင်းပလောင်တပ်ဖွဲ့ DNU ခေါ်ကချင်လွတ်လပ်ရေးဖွဲ့တို့နဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါ။မနေ့ကမွန်လွဲပိုင်းမှာရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်ပင်စင်ကျေးရွာနဲ့ပမ္မကျေးရွာကျမ်းမှာဒေသတွင်းခြေပြုတ်လှုပ်ရှားနေတဲ့တောင်းပလောင်တပ်ဖွဲ့နဲ့မြမတပ်မတော်တို့ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တောင်းပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးအရာရှိဗိုလ်ကြီးတာအိုက်ကျော်ကပြောပါတယ
်။မနေ့ကနေ့လယ်တနားရီလောက်ကျွန်တော်ဖွဲ့နဲ့အစိုးရတပ်ဖွဲ့ကဒီကြောက်မဲမြို့နယ်ပင်စင်ကျေးရွာနဲ့ပမ္မရွာကျမ်းမှာတိုက်ပွဲဖြစ်တယ်။အဲ့မှာတိုက်ပွဲဖြစ်တော့အစိုးရတပ်ဖွဲ့ကလည်းအထင်လာတဲ့ဒုစုတဲ့ဆုံးမအရာတတော်ရဲ့ဖန်စီမှာကျွန်တော်တို့ဒီတည်ရတယ်
နဖက်ကြားရက်တတပခတိုက်ပွဲညင်တဲ့လာနေရကနေအခုလိုတိုက်ပွဲပြန်လဲစတင်လာတာလည်းဖြစ်ပါတယ်။တန်းပြင်းနန့်ဆန်မြို့နယ်ဟူနန်ကျေးရွာဘက်မှာလည်းတောင်းပလောင်တပ်ဖွဲ့နဲ့စစ်ရေးသိမ်းမှန်းနေစေဖြစ်တဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS တို့ကြားမနေ့ညဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းဗိုလ်ကြီးတာအိုက်ကျော်ကဆက်ပြောပါတယ
်။မနေ့ည၈နာရီကျတော့ဒီလမ်းဆန်မြို့နယ်ဟူနန်ရွာနီးရွာအနားမှာကျတော့ဒီ RCS နဲ့တိုက်ပွဲဖြစ်တယ်အဲ့ဒီချင်းကတော့ဒီစံကနေလည်းလောက်ကြာတယ်။ကျန်နေရတော့ဒီလိုမျိုးမရှိဘူးဒီအစီအစဉ်ကတူစားဆုံးနဲ့တူတိုင်ရတဲ့တည်း
။အခုဖြစ်ပွားနေတဲ့စိုက်ပွဲနဲ့ပတ်သက်ပြီးတော့တောင်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့အတိမပြုတ်နိုင်သေးကြောင်းတာဝန်ရှိသူတွေကပြောပါရယ်။ဒီဖြစ်ပွားခဲ့တဲ့စိုက်ပွဲတွင်မြမတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ဘက်သို့ထိခိုက်ကြဆုံးမှုတွေရှိနေခဲ့တယ်လို့ DNLA ဘက်ကပြောဆိုမှုတွေရှိနေပြီမဲ့လည်းတီးခြားအတည်ပြုချက်တော့မရရှိသေးပါဘူး။တိုင်းပြည် KNU ကကချင်လွတ်လပ်ရေးဖွဲ့တွေလှုပ်ရှားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမုံပေါ်နဲ့ CC1 တောင်ကုန်းဒေသတွေမှာမြမတပ်မတော်နဲ့တိုက်ပွဲဆက်တိုက်ဖြစ်ပွားနေပါတယ်။ရှမ်းပြည်နယ်မူဆယ်မြို့နယ်အရှေ့ဘက်မှာရှိတဲ့ KNU တပ်မဟာလေးအခြေပြုရာမုံပေါ်နဲ့ CC1 ဒေသဘက်မှာမနေ့ကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ KNU တပ်မဟာမှူးဒုပမှုကြီးစော်ကန်ကပြောပါတယ
်။ CC1 မုံပေါ်ဒေသတွေကတွင်တစ်ခုတည်းလို့ပြောလို့ရတယ်။ကျွန်တော်စီကဆက်ဖွဲ့တွေဒီကြောက်ကြားမိုင်းကြားတယ်။သူတို့ကဒီတိုင်းစစ်ကြောင်းလှုပ်ရှားနေတာပေါ့။အဲ့ဒီမှာ30ခေါင်အဖွဲ့တွေရှိတယ်။နှစ်ကြိမ်လို့တော့ပြောတယ်။ခြိခတ်မှုကတော့ကျွန်တော်ကခြုံခုံတက်ခတ်တယ်ဆိုတော့သုံးလေးရောက်တော့ထိတယ်ထင်တယ်။ကျွန်တော်ဘက်ကတော့ခြိခတ်ချက်ဆုံးမှုတော့မရှိဘူး။အစိုးရအပြောင်းလဲလုပ်တဲ့အချိန်ရှမ်းမြောက်ဒေသဘက်ကိုအင်အားပြတယ်လို့ပဲကျွန်တော်ကအဲ့လိုပဲမြင်တာ
။ချိခင်ဗမာပြည်ကွန်မြူနတီပါတီအခြေချရာ CC1 တောင်ကုန်းပေါ်ကိုမြမတပ်မတော်တမကူကူတပ်ဖွဲ့ကနေတက်ရောက်ရှင်းလင်းရမှာမနေ့ညနေပိုင်းမှာ KIO တက်ရင်38တပ်ဖွဲ့တွေနဲ့ထိတွေ့မှုဖြစ်ပွားခဲ့တယ်လို့မုံပေါ်ကျေးရွာဘက်မှာလည်းစိုက်ပွဲဖြစ်ပွားခဲ့တယ်လို့သူ့ဘူမှုကြီးစောကန်ကပြောပါတယ်လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြမတပ်မတော်ကနေအင်အားတိုးချဲ့ချထားလာနေတယ်လို့နေမြေရှင်းလင်းရေးတွေတိုးလို့လှုပ်ဆောင်နေတယ်လို့လည်းတိုင်းဒေသတပ်ဖွဲ့ခေါင်းဆောင်တွေကပြောပါတယ်မြန်မာနိုင်ငံမှာရွေးကောက်ပွဲနိုင်ရသောအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေအစိုးရတည်တရားဖွဲ့စည်းနိုင်ရင်လက်ရှိအစိုးရတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေချုပ်ငြိမ်းပြီးတော့ငင်းချိုင်းရေးလုပ်ငန်းစဉ်တွေတိုးပြီးလှုပ်ဆောင်လာနိုင်လိမ့်မယ်လို့တိုင်းဒေသခေါင်းဆောင်တွေကနေမျှော်လင့်နေကြပါတယ်လက်ရှိအနိုင်ရ NLD ပါတီအနေနဲ့အစိုးရဖွဲ့ပြီးရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်လက်လုပ်ကင်သွားမယ်လို့ NLD ပြောခွေရဦးညံဝင်းကဆိုပါတယ
်။အဲ့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆက်လုပ်လုပ်မဲ့ပုံစံအပါညာတော့အရင်တိုင်းတော့ဟုတ်ချင်လည်းဟုတ်မှာပေါ့နော်။ဘသူရာတွေလည်းရှိနေတာပေါ့။ဒီငြိမ်းချမ်းရေးစီမံခန့်ကိုကျွန်တော်တို့ကအထင်းငော့တွေရှိနေတယ်။အဲ့ဒီအထင်းငော့တွေရဲ့အခြေအားပါလဲ။ဘယ်မှာဘာအထင်းငော့တွေလဲဘယ်လောက်လဲ။ဒါတွေကိုကျွန်တော်အားလုံးသိစမ်းမယ်။အလုံးတွင်ပြီးတော့မှကျွန်တော်တို့လုပ်ရမယ့်လုပ်ငန်းစဉ်ကချလို့ရမယ်လေအဲဒါကြောင့်ကျွန်တော်တို့လုပ်မယ်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတည်ဆောက်နိုင်ရင်ငြိမ်းချမ်းရေးနဲ့နှီးရမှာပါ
လက်ရှိမှာတော့မြန်မာတပ်မတော်နဲ့ NCA ပြည်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ TNLA တောင်းပလောင်တပ်ဖွဲ့ KIU ကချင်လွတ်လပ်ရေးဖွဲ့ကုကန့်တပ်ဖွဲ့ရခိုင်တပ်မတော် AA တို့နဲ့တိုက်ပွဲတွေဖြစ်ပွားနေစေလဲဖြစ်ပါတယ်ခင်ဗျာ
မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်ဖြစ်နေတဲ့အကြောင်းကိုကိုနိုင်ကွန်းအိမ်သတင်းပေးပို့ထားတာပါရှင်။အခုတော့သတင်းတော်ကိုပါကြီးအသက်ခံရတဲ့တရားစွဲဆိုမှုပိတ်လိုက်ပြီးဆိုတဲ့အကြောင်းကိုတင်ပြပေးပါမယ်။စစ်တပ်ကနေပြစ်ခတ်လို့တေဆုံးသွားခဲ့ရတဲ့အလွတ်သတင်းတော်ကိုပါကြီးရဲ့အမှုနဲ့ပတ်သက်လို့မိသားစုကလူသက်မှုနဲ့တရားစွဲဆိုထားတာကိုအမှုပိတ်သိမ်းလိုက်ပြီးဖြစ်ကြောင်းစိုက်မရောမြွတ်နယ်ရဲစခန်းမှူးလက်မှတ်နဲ့ဇနီးဖြစ်သူကိုအကြောင်းကြားခဲ့တယ်လို့ဆိုပါတယ်။အပြည့်အစုံကိုတော့VOA မြန်မာပိုင်းသတင်းတော်အမတ်အေးအေးမာကသတင်းပေးပို့ထားပါရရှင်
။ပြီးခဲ့တဲ့2014ခုနှစ်စက်တင်ဘာလကမွန်ပြည်နယ်ကြိုင်မျောမြို့နယ်တွင်စစ်တပ်ကတနက်နေ့ပြစ်ခတ်လို့တေဆုံးသွားခဲ့ရတဲ့ကိုပါကြီးရဲ့အမှုနဲ့ပတ်သက်လို့တရဲလို့ရဲမှုမောင်အေးနဲ့တရဲခန့်ဒုတက်ချက်ကျော်ကျော်အောင်တို့ရဲ့အမှုကိုဥပဒေရုံးအစစ်စစ်ရဲ့အကြံပြုချက်အထက်အကြီးကဲအစစ်စစ်တို့ရဲ့ညွှန်ကြားချက်တွေနဲ့အညီအမှုပိတ်သိမ်းဖို့အတွက်အကြောင်းကြားလာတဲ့အတွက်19ရက်3လ2016ရက်နေ့မှာမှားယွင်းမှုနဲ့ပိတ်သိမ်းခဲ့ကြောင်းမွန်ပြည်နယ်ကြိုင်မျောရဲစခန်းမှုကအကြောင်းကြားလာခဲ့တာပါ။ဒါဟာတရားရုံးမတက်ရသေးဘဲနဲ့ပိတ်သိမ်းလိုက်တာဖြစ်တယ်ဆိုပြီးဇနီးဖြစ်သူအိမ်မဲမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်တန်နာကပြောပါတယ်
။အမှုမှားယွင်းမှုနဲ့ပိတ်သိမ်းလိုက်တယ်ဆိုပြီးတော့ဒီအောက်ကကြိုင်မျောမြို့နယ်စခန်းမှုလက်မှတ်ထိုးပြီးတော့ဒီမှာရှိဖို့ဝယ်စားပါမယ်။ဒီလူသားမှုနဲ့တက်ထားတဲ့ရခွင်ကိုလုံးဝတရားရုံးတရားသေးတယ်နဲ့ဒီထုတ်ပြန်ခြင်းကကျက်ထွက်လာပါတော့။ရေးထားတာကတော့ကြံမျောစခန်းမှုရေးထားတယ်။အချောင်းနှောင်းရင်းမှုနဲ့အမှုပိတ်သိမ်းနေဆိုတာမျိုးလည်းဒီထဲမှာမထည့်ထားဘူး။ဒါဖြစ်လို့လဲဆိုကျွန်တော်ကပြည်မှုတွေခင်းတော့ကကျွန်တော်အမှုတွေခင်းတဲ့ဆုံးဖြတ်ချက်ရအမိန့်ပါဆိုပြည်မှုတွေခင်းအမိန့်လာဆိုကိုပါကြီးကစမနာတိုင်းပြောဆုံးမှာမဟုတ်ဘူး။မရှိဆုံးတရားရဲ့ပြောကားကြောင့်တမက်တယ်ကတော့ပြောဆုံးပါလေလို့ပြောတယ်။အမိန့်ချရဲ့နောက်တရားသူကြီးကိုဒီမှုကလူသားမှုဖြစ်ချက်ပြီးတရားစွဲခွင့်ရှိတယ်လို့ပြောရတယ်။ဒီဟာနဲ့ဆိုရင်အခုထုတ်ခဲ့စာနဲ့ဆိုရင်ဘယ်လိုမှဆက်ဆံမှုမရှိဘူး
။ဒီမှုနဲ့ပတ်သက်လို့လိုက်လံစုံစမ်းမေးမြန်းဖို့အတွက်ရှေ့နေနဲ့ပြင်ဆင်မှဖြစ်ပြီးဥပဒေကြောင်းအရတရားမျှတမှုရစေဖို့အတွက်ဆက်လက်ကြိုးပမ်းသွားမယ်လို့လည်းဒေါ်တန်နာကပြောပါတယ်။
ကိုပါကြီးကိုကျွန်မတို့တင်ပြတင်ခင်သွားပြီးဖွင့်တော့လာလေကျွန်မနဲ့ဖုန်းလိုက်ခဲ့ရညဆောင်လိုက်ချင်းဖုန်းလို့မရဘူးအဲ့ဒီကနေကျွန်မအဲ့စကားကိုပြောအထက်ဖော်စီရှင်းရှင်းကဖုန်းတော့မပေးလို့ဒီစကားပြောအထက်ဖော်စီရှင်းရှင်းနဲ့လေးလုံးကလည်းအဲ့တော့ကျွန်မကိုပြောမပြောချက်ဘူးအခုခါဒုတိယအကြိမ်ဒီစကားထက်သွားစာနဲ့ကိုအလုံးလိုက်မြင်ရဥပဒေပေါင်းတွေတရားမျှတမှုရဖို့ပဲကျွန်မထပ်ကြိုးစားရမယ
်ကိုပါကြီးတည်ဆုံးမှုနဲ့ပတ်သက်လို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကလည်းလူ့အခွင့်အရေးရှုထောင့်ကနေစစ်ဆေးမေးမြန်းခဲ့ပြီးသမရဦးသိန်းစိန်ကိုအစီရင်ခံစာတင်ခဲ့ပါတယ်။အဲ့ဒီအစီရင်ခံစာထဲမှာအမှုနဲ့ပတ်သက်လို့နေဘက်တရားရုံးမှာလွတ်လပ်စွာစစ်ဆေးခွင့်ပြုဖို့အတွက်အကြံပြုထားတာပါ။ဒါပေမဲ့လည်း2015ခုနှစ်အတွင်းထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့အစီရင်ခံစာမှာတော့တက်မလို့အဲ့ဥပဒေပုံမှန် 81 ပြည်မှုဆိုင်ရာဥပဒေပုံမှန် 304 လို့နဲ့စစ်ဆေးခဲ့ပြီးတရားသေးလွှတ်မိတ်ချမှတ်ခဲ့ကြောင်းနဲ့ဒီဆုံးဖြတ်ချက်ကိုတိုင်းမှုအရှိတောင်တိုင်းစစ်ဌာနချုပ်ကအတီးပြုတ်ခဲ့တာကိုသိရှိခဲ့ရတယ်ဆိုပြီးလူ့ခွင့်ရေးကော်မရှင်ကထုတ်ပြန်ခဲ့ပါတယ်။အလွတ်သတင်းတောက်ကိုပါကြီးကိုမြန်မာအစိုးရနဲ့ဒီမိုကရေစီကရင်အကျိုးပြုတက်မတော်တိုက်ပွဲတွေဖြစ်နေစဉ်မှာဖမ်းဆီးမိခဲ့ကြောင်းသူဟာ KKO ဖွဲ့ရဲ့ပြန်ကြားရေးတာဝန်ဗိုလ်ကြီးတစ်ဦးဖြစ်မြန်မာစစ်တပ်ဘက်ကပြောဆိုထားတာပါ။အလွတ်သတင်းတောက်ကိုပါကြီးခေါ်ကိုအောင်ကျော်နိုင်ဟာနိုင်ငံရေးတက်ကြွလှုပ်ရှားသူတစ်ဦးဖြစ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်စတင်ဖွဲ့စည်းစဉ်ကလူငယ်ကောင်းဆောင်တူဦးဖြစ်ခဲ့တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကောင်းဆောင်ဒေါ်ဆန်းစုကြည်ကိုလုံခြုံရေးတာဝန်ယူပေးတဲ့၃ယောက်ချဲအဖွဲ့ဝင်တူဦးလည်းဖြစ်ခဲ့ပါတယ်။သူဟာမြန်မာပြည်ကဂျာနယ်၃ဆောင်လောက်မှလည်းအောင်ကြီးနာမည်နဲ့သတင်းများပေးပို့ခဲ့သူဖြစ်ပါတယ်ရှင်။
နိုင်ငံ၅နှစ်တန်းအတွက်အစိုးရအဖွဲ့ဝင်ဝန်ကြီးစည်းရုံးကိုရွေးချယ်ခံသမ္မတဦးတင်ကျော်ကတွတ်တော်မှာတင်သွင်းထားပြီးပါပြီ။ဒေါက်ဆန်းစုကြည်ရဲ့ပါအဝင်ဝန်ကြီးအဖွဲ့ဝင်တွေရဲ့ကိုယ်ရေးအကျဉ်းတွေကိုလည်းထုတ်ပြန်ထားပါတယ်။ဒီအစိုးရအဖွဲ့တင်တဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2994 email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်များအားလုံးဖိတ်ခေါ်ပါတယ
်။စနေနေ့ညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထားမှန်ဖိတ်ခေါ်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျွန်တော်တို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။VOA ကနေ EDN3 င်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ဗီဒီယိုအစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်အင်္ဂလိပ်စာနဲ့မတ်ကြီးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလည်းကြည့်ရှုလေ့လာနိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။တောက်တာနေည VOA မြန်မာပိုင်းအစီအစဉ်ည9နာရီကနေ10နာရီအထိကိုဒီလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အပစင်ကန္တာတွေဖြစ်တဲ့အမျိုးသမီးကန္တာနဲ့သိပ္ပံနဲ့နည်းပညာကန္တာတွေအပြင်သုရဆိုလင်အမေရိကန်တခွင်အစီအစဉ်ကိုလည်းနားဆင်ရမှာပါ။အမျိုးသမီးကန္တာမှာနားဆင်ရမှာကတော
့ We have to end practices like child marriage.We've got to make sure that girls around the world have the same opportunities as boys.
American နိုင်ငံသမ္မတ Barack Obama ပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုတော့သုရဆုံလင် American တခွင်အစီအစဉ်ကိုအရင်ဦးဆုံးတင်ပြပေးပါမယ်။ဒီတစ်ပတ်သုရဆုံလင် American တခွင်အစီအစဉ်မှာ Moral Hunty ရဲ့ American တွေ့ကြုံတွေကိုတင်ပြပေးထားပါတယ်။တရုတ်ဆောင်ပညာသင်ယူဖို့ကြောင်းလာတက်နေတဲ့ Moral Hunty ကိုကိုအောင်ကဆက်သွယ်မြင်းမြန်းတင်ပြထားပါတယ်ရှင်။
အန်တီကဒီဟိုအမေရိကန်ပြည်ထောင်စုမှာပေါ့နော်ကြောင်းလာတက်တယ်ဆိုတော့ဟိုဘာလာတက်တာလဲဆိုတော့ဟိုအရင်ဆုံးရှင်းပြပေးရလား
ဒီမှာကအန်တီဒီနယူးယောက်ဖိုမ်အကယ်ဒမီမှာပေါ့နော် acting for film ဒီတရုတ်ဆောင် major ကို one year conservatory program ပေါ့နော်အဲ့ program ကိုလာတက်တာပါရှင့
်အဲဆိုတော့ဒီတရုတ်ဆောင်ပညာတစ်ခုပဲလား
ဟုတ်ပါရှင့်ဒါပေမဲ့ဒီတရုတ်ဆောင်ပညာဆိုရဲခေါင်းစဉ်အောက်မှာဒီဟိုမျိုးကအများကြီးပေါ့နော်ဒီရုပ်ရှင် direct လုပ်တဲ့ဟာရောပြီးတော့ဟိုမျိုးဒီ script တွေဘယ်လိုရေးရတာရာစအကုန်လုံးပေါ့နော်အသေးစိတ်ကစအကုန်သင်ရပါတယ
်ဆိုတော့ဒီမှာလာပြီးတော့ဒီတရုတ်ဆောင်ပညာကိုသင်နေဆိုတော့တရုတ်ဆောင်ပညာကိုဘာကြောင့်စိတ်ဝင်စားခဲ့တာလဲ
ဟိုမျိုးဒီအနုပညာလို့လုပ်ခဲ့ရပေါ့နော်တရုတ်ဆောင်တယောက်ဖြစ်ချင်တယ်ပြီးတော့ဒီအဲ့သူများရဲ့ဒီရုပ်ရှင်တွေမှာပေါ့နော်တရုတ်ဆောင်အရင်သဘောကျရဲ့သူတို့တိုင်းအမျိုးလုပ်ချင်တာပေါ့နော်ဒီအဓိကကဒီ American ဒီ movie တွေပြီးရင်ကိုရီးယားဒရာမာအရင်ကြည့်ရပေါ့နော်အဲ့မင်းသားမင်းမီလိုမျိုးပေါ့နော်အဒီသူတို့လိုမျိုးတရုတ်ဆောင်ချင်တယ်ပြီးတော့သူတို့မျိုးနေရာမှာတခြားလူတယောက်အနေနဲ့တရုတ်ဆောင်အားဖြစ်တဲ့အတွက်ပေါ့နော်အဲ့လိုမျိုးကိုသာနောက်တယောက်ဖြစ်သွားမယ်ဆိုရင်ဘယ်လိုနေလဲဆိုတော့အဲ့လိုမျိုးပေါ့နော်အဒီတရုတ်ဆောင်ကရေးပြတာပေါ့နော်
အာမြန်မာပြည်မှာကြတော့ဒီအနုပညာလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော
့ modeling ကိုကတော့ဒီ3နှစ်ရှိပြီပေါ့နော်ဒီအနေနဲ့စုတွေလည်းအများကြီးရထားတယ်ပေါ့နော်အဲ့ဒီထဲမှာဒီ2012တုန်းက Facebook မြန်မာရဖူးပါတယ်2015မှာကျတော့ဒီMiss Super National ပေါ့နော် Miss Super National Asia and Oceania ပေါ့နော်ပေါ်လာနိုင်ငံမှာတက်ပြန်ရတဲ့နိုင်ငံပေါင်း80နဲ့ဒီတိုင်းညော့အဲ Super National Asia တခုလို represent လုပ်တဲ့စုကိုရထားပါတယ်ပြီးတော့ဒီအနေနဲ့ကြော်ညာရတဲ့အများကြီးရိုက်ထားပါတယ်ကြော်ညာ10ခုကျော်သွားပါပြီပြီးတော့ဒီ magazine တွေ cover ရတဲ့အများကြီးရိုက်ထားပါတယ
်ဟိုအမေရိကအထည်ရောပေါ့နော်ဒီတရုတ်ဆောင်ပညာနဲ့ပတ်သက်ပြီးတော့ဟိုလာတင်မှုအတွက်ဟိုဘာကြောင့်ဆုံးဖြတ်ခဲ့တာလဲ
ဘာကြောင့်ဆုံးဖြတ်ခဲ့လဲဆိုတော့ဟိုအများကြီးပဲပေါ့နော်နိုင်ငံတကာကအကြောင်းမျိုးဟိုစုံစမ်းနေလေ့လာရဲဟိုนี่เนี่ยไปจ้างဝင်ခြင်းလဲပေါ့เนาะไอ้เจ้านี่ก็นี่อ้ายฉี่ไปอ้ายฉี่เนี่ยเนี่ยมานี่ America ma America la Hollywood and Hollywood so bo na Hollywood and ni ye pio ani ni ne di ma ga yau shin lo ga a yan to tet de bo no tru ye ni pinya yi le a yan to tet ni ye pio tru si ma ai ba da ye ni ne lo mi di tiu saung lai lo tiu cha cha ne tin bi ye sia yi sia ma ye pio chang le bo no a yan kaung ne chang le shi ye bo no new york from academy so le name ji ba ye de ka ba long ma le chang ni shi ye bo no a yo ani ni ne le di chang ma so yin အိုက်တိုးတက်မယ်ပေါ့နော်ပြီးတော့ဒီကြောင်းကနေလဲမိမိမနာရထွက်ထားတယ်ပြီးတော့ဒီမျိုးကြောင်းမှာလဲအမြင်ပေါ့နော် Kevin Spacey ကိုပါတော့သူတို့ကစားအဲ့လိုမျိုးtalk show တွေလဲလာလုပ်တယ်ပေါ့နော်ရုပ်ရှင်မင်းသားမိမိနည်းနည်းတွေ့ခွင့်ရရယ်ပေါ့နော်အဲ့တော့ဟိုဒီကြောင်းကိုပဲရွေးချယ်လိုက်တာပေါ့နော
်ဆိုတော့ဒီ New York Film Academy မှာဟိုဘယ်လောက်ကြာကြာတက်ရမှာလဲဒီ course ကိုပေါ့နော
်ဟုတ်ဟိုဒီအခုတက်နေတာ6လကျော်ရပြီပေါ့နော်စုစုပေါင်းရဟို1 year ဆိုပေမဲ့8လကျော်ပဲတက်ရတာပေါ့နော်မေ28ဆိုရင်ကျောင်းပြီးပါပြီ
အခုချိန်အထိကီကာလအတွင်းမှာဟိုဘာတွေကိုလေ့လာခဲ့ပြီးပါပြီလဲ
အများကြီးလေ့လာပွားကြီးတော့ပေါ့နော်ဒီရန်ကုန်မှာစတေးရှင်ဆောင်လုပ်တယ်ဆိုတာဒီအမေကင်မရာရှိရဝိုင်းတို့ပြီးစာအဲ script ကိုပေါ့နော်လေ့အလွတ်ချက်ပြီးတော့ပဲတောက်ဆောင်ရတာပေါ့နော်ဒီမှာအဲ့လိုမဟုတ်ဘဲနဲ့ကော script ရပြီဆိုရင်လည်းဘယ်လိုဘယ်လိုခွဲရလဲဘယ်နေရာမှာဘယ်လိုပြောရမလဲပြီးတော့ကိုကဒီနေရာမှာဆိုရင်ဘယ်လိုမျိုးလေးလုပ်လိုက်ရင်ပို့ပြီးတော့ပေါ့နော်အသက်ဝင်လာမယ်ပေါ့နော်ပြီးတော့သူကဒီမှာအရင် natural ဖြစ်တဲ့ idea ကိုအရင်အသာပေးရပေါ့နော်ပြီးတော့ camera မကြောက်ဘူးရပြီးတော့ camera ရှိရောက်သွားနဲ့ကိုလုံးဝ natural ဖြစ်နေကင်မရာရှိလို့ရှိမှမသိရဘူးဒါပေမဲ့အဲ့အချိန်မှာလဲကင်မရာကိုလဲကိုမျက်နှာမပြအောင်လုပ်ရပေါ့နော်အမျိုးလိုပဲ lighting တွေရောအဲ့လိုမျိုးပေါ့နော်တော်တော်လေးကိုအသေးစိတ်တင်ရရပေါ့နော်တခါမှမကြဘူးရဲ့ဒီဟိုနီးလန်းနေပါတင်ရ
ဒီအနောက်တိုင်းကဒီရုပ်ရှင်တွေထဲမှာဆိုလို့ရှိရင်တော့တဘာဝကြကြသေယုတ်ဆောင်တဲ့ဟာတွေကိုပဲအဓိကအသားပေးပြီးတော့ပြတာပေါ့
ဒါပေမဲ့တခါတည်းကျရင် script က script ပေါ်လဲမူဒီရပေါ့နော်ကိုကဒီနေရာမှာကိုကဒီ normal ထက် overload ရတဲ့ဟာလည်းရှိရပြီးတော့ဟင်းရော normal ဒီပေါ့ natural sanity ဒီ Hollywood ရုပ်ရှင်တွေတော်တော်များများ natural အရန်ဆန်တယ်တော်တော်တကယ်သူဖြစ်နေတဲ့အတိုင်းပဲကိုကြည့်နေသူနဲ့အောင်ပါသွားရပေါ့နော်အဲ့လောက်ကြီးကို natural sun နဲ့အဲ့လိုမျိုး natural sun တော့ဟိုညပို့ပြီးအားရရယ်ဘာဖြစ်လဲဆိုတော့ကိုရဲ့ကိုဘာတွေးနေလဲဆိုတော့ပြိတ္တကအစာခံစားရတယ်ပေါ့နော်အဲ့ဒီလိုမျိုး feeling မျိုးဟိုညအရန်ကြိုက်တယ်ဒီ overload တာချက်ပြိတ္တတီကိုပေါ့နော် message လေးတစ်ခုကိုရဲ့ကိုဒီမှာဘာကိုပြောပြနေတဲ့ဟာလေးဘာပြောပြနေလဲဆိုတော့ဒီပေါ့နော်ကို feeling လေးကိုပြိတ္တဒေစီကိုပေါ့နော်အိတ်ဖီလင်းကိုမပြောဘဲနဲ့ရောက်သွားတဲ့ဟာလေးပေါ့နော်အဲ့လိုမျိုးလေးကိုဟာအရင်သဘောကျတယ်ပြီးရင်း natural ဖြစ်တဲ့အဲ့လိုမျိုးဟာကိုပို့ပြီးတော့ကြိုက်ပါတယ်ပြီးတော့ script လာလာဘာရင်းဖြစ်ဖြစ်ပေါ့နော်အကုန် natural ဖြစ်အောင်လုပ်ရမယ်ဆိုရယ်ဆရာမရလည်းအများကြီးတင်သေးရယ်ပေါ့နော် back character လာလာဘယ်လိုနေရာမှာဖြစ်ဖြစ်အကောင်းဆုံးဖြစ်အောင်လုပ်ရမယ်ပေါ့နော်ဘယ် character မဆိုအကုန်လုံးကဒီလူပဲပေါ့နော်လူတွေနေနဲ့ကိုမလုပ်နိုင်တာမရှိရဘူးဆိုရယ်ဟာကိုလည်းတင်ပြီးပါတယ်
ဟန်ဒီရဒီအကြောင်းကကြော်ညာတစ်ခုရိုက်ဖို့နဲ့ပတ်သက်ပြီးတော့လဲကန်းလန်းခံရဆိုပြီးတော့သိရတယ်လေအဲ့ဒီအကြောင်းနည်းနည်းပြောပြပါအောင
်ဟုတ်ဟန်ဒီလည်းအရင်အံ့ဩသွားပါတယ်ဘာဖြစ်ဆိုဟန်ဒီလည်းမပြောမှန်းထားဘူးပေါ့နော်ဟန်ဒီရောဒီအကြောင်းနဲ့ဒီ film campaign ပေါ့နော်ညဒီကဘာလုံးမှာကတ်မဲ့ကြော်ညာပြီးတော့တို့ရဲ့ contract ရှင်မှာဆိုတော့ဟိုကတို့ရေးထားတာတော့ဒီTV TV တွေမှာရောပေါ့နော်ကြော်ညာမယ်ပြီးတော့ညိုဒီ bus guy ရောပြီးတော့တနိုင်ငံလုံးမှာပေါ့နော်သူ poster တွေကစာအကုန်ပန်းခွက်တရားမှာအကုန်လုံးတပုံသုံးဖို့အတွက်ကိုပြောထားရယ်ပေါ့နော်ဒါအရင်မိုက်ပါရယ်ဟိုဒီ acting တရုပ်ဆောင် department မှာဒီတယောက်တည်းရေးခံရပေါ့နော်အရေးခံရတော့ဝန်တာပေါ့နော်မြန်မာနိုင်ငံတယောက်နေနဲ့မြန်မာနိုင်ငံသားတယောက်နေနဲ့ဒီလိုမျိုးအခွင့်အရေးဆိုတာလည်းအရင်ရှားပါတယ်ဒီမှာအရင်လည်းခက်ခဲပါတယ်ခက်ခဲတဲ့နေရာမှာဟန်ဒီကိုပေါ့နော် CI ဆီယမ်မတွေအကုန်လုံးကနေပြီးတော့ဟန်ဒီ recommend ပေးကြရဲပြီးတော့တတိကိုယ်တိုင်ပေါ့နော်ဟန်ဒီကျောင်းရဲ့တတိကိုယ်တိုင်ဟန်ဒီကိုရွေးချယ်ထားဆိုတော့ဟန်ဒီအရင်ကုန်ယူပါတယ်ရှင
်ဆိုတော့ဒီကျောင်းတက်ပြီးသွားရင်ရောဟိုဘာတွေဆက်လုပ်ဖို့အစီအစဉ်ရှိပါလဲမြန်မာပြည်မှာရောပေါ့
ဟုတ်ဟန်ဒီကျောင်းတက်ပြီးရနေဟိုဒီမှာတော့ဟိုခဏနေမယ်ပေါ့နော်ခဏနေပြီးတော့ဒီအမေရိကရောက်လုံးရောက်ခိုက်လို့ဟိုဒီဟိုနည်းခဏတော့လဲပြစ်မယ်ဆယ်ရက်လောက်တော့လဲပြစ်မယ်ပေါ့နော်ပြီးရနေဟိုပြန်ရောက်တာနေဟိုနေရာဟိုမှာရောက်နေဖြစ်တဲ့အတွက်အနုပညာအလုပ်တွေကိုအကုန်လုံးစီစဉ်ပေးထားမယ်ပေါ့နော်စီစဉ်ပြီးရနေပြန်ရောက်တာနေအနုပညာအလုပ်ကိုပြန်ပြီးတော့ပေါ့နော်ဒီမြန်မာနိုင်ငံအနုပညာလောကရောပြန်ပြီးတော့ဝင်ပြန်มาပါအနေတပုံမျိုးကြံရရောပြန်ပြီးစတင်နိုင်မယ်ပြန်ရုပ်ရှင်ရုပ်ရှင်တွေရိုက်ဖို့အတွက်စီစဉ်နေပါရှင့်
ကအောင်စူးစီးတင်ဆက်တဲ့သုရဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုတော့သိပ္ပံနဲ့ဤပညာအစီအစဉ်လဲရောက်ပါပြီ။ဒေါက်ခင်မျိုးသက်ကစူးစီးတင်ဆက်ထားပါရဲ့ရှင်။ချင်းတောင်မြေပြိုမှုတွေနဲ့ပတ်သက်ပြီး DND ရဲ့အတွက်ထိမ့်သိမ်းနိုင်တာတွေကိုဒီတစ်ပတ်မှာပြောပြပေးမှာပါ။2015မိုးရင်းမှာမိုးတီးထန်ပြီးမြေပြိုမှုတွေကြောင့်ချင်းပြည်နယ်ထဲမှာအသက်အိုးအိမ်လန်ဒတာတွေပျက်စီးဆုံးရှုံးမှုကြီးကြီးမားမားကြုံခဲ့ရပါတယ်။ဒီလိုမြေပြိုမှုတွေအတွက်ပိုဆိုးစေတဲ့အဓိကအကြောင်းရင်းကအောက်ခံမြေသားအနေအထားဖြစ်တယ်လို့ထိမ့်သိမ်းအင်ဂျင်နီယာဦးသိမ်းမော်ကပြောပါတယ်။အဲ့ဒီဒေတာရဲ့မဆောက်တဲ့တောင်ဆောင်းတွေရှိတဲ့မြေမျက်နှာသွင်ပြင်အောက်မှာတိုက်စားဖို့အတွက်လွယ်ကူလာတဲ့အောက်ခံမြေမျိုးရှိနေသလိုရာသီဥတုဖောက်ပြန်မှုနဲ့တီးထန်တဲ့မိုးတွေထူးထူးခြားခြားရွာသွန်းလိုက်တဲ့အခါမှာငကိုကားမှတက်တူတူးဖော်မှုတွေရွှေပြောင်းတောင်ရရတွေနဲ့တစ်တောတွေပါပြုံးကင်းအောင်လှုပ်ခဲ့တဲ့လူတွေကြောင့်အခြေအနေကိုပိုးပြီးဆိုးသွားစေတယ်လို့ဆိုပါတယ်
ချင်းပြည်မြေကြီးကတခြားဟိုမြို့မမြေကြီးနဲ့မတူသူကထူးခြားတယ်သူကအဓိကမြေကြီးကတံပီဆိုးလို့ခေါ်တယ်ရှွံ့များတယ်ရှွံ့နဲ့ကြောက်တွေနဲ့ရောတာပေါ့နော်ကြောက်ကလည်းကြောက်မျိုးမျိုးကြောက်သေးသေးလေးကလည်းကြောက်တော့အကြီးဘူတာလို့ခေါ်တယ်တရားမှကြောက်တော့ကြီးတွေပါရောတယ်အဲ့တော့ကျွန်းကြီးရဲ့တဘာဝမိုးရွာလို့ရှိရင်သူကရေကိုဆုတ်ထားတယ်ဆုတ်ထားတဲ့အာကောင်းတယ်ဒါပေမဲ့သူ့ကိုရေဖြတ်ပါဖို့အတွက်ကျတော့သူကခွင့်မပြုဘူးအဲ့ချင်းပြည်မှာမိုးရွာတဲ့ကာကြတော့မြေကြီးကမိုးရေကိုဆုတ်လာဆုတ်တဲ့အချိန်မှာအိကကသူကမြေကြီးရဲ့ဝိတ်ကများလာတယ်အဲ့တော့အပွားဝိတ်ကများလာတယ်အောက်ကနေပြီးတော့ဒါကိုတွန့်တင်ထားမယ်အာမရှိဘူးမှတစ်ပင်နေပါတယ်တိုးတော်တွေလည်းမရှိတဲ့ကာကြတော့မြေကြီးကပြိုဆင်းတယ်ဒီတဲ့ခါမှာခုနကြောက်တုံးနေရလဲ loose ပေါ့နော်တဝါတစ်ခွေခုချေချရာမရှိတော့ဒီပြိုချလာတဲ့မြေကြီးကိုထိန်းထားမယ်စားမြေကြီးနဲ့လိမ့်ရောပြီးလိမ့်ဆင်းသွားတယ်နေတယ်လာတော့ငါမှစွိုင်းနေတိုးလာတိုးလာပြီးတော့တွေ့ရများတွေကိုတိုက်ဖြဲပြီးတော့ပေါင်းစားအောင်ဟိုတိုက်စားပလိုက်တော့
ဒီအချိန်လေးကိုထိမ့်ဖို့အတွက်လှုပ်ဆောင်နိုင်တာတွေကဘာတွေပါလဲ
အဲ့ဒါလေးထိမ့်ဖို့ဆိုရင်ဒီချင်းမာဖြစ်နေတာရေကြီးကအရှင်များတဲ့အတွက်ဝေးရီကိုစုပ်ထားတယ်ဆိုတော့ချင်းမာလှုပ်ရမယ်အဓိကလှုပ်တာဒီရေကြီးတဲ့ကိုရေမပေါ်ရအောင်လှုပ်ရမယ်လှုပ်ရမယ်အတွက်သူ့ကိုလိုအပ်တဲ့ညောင်းတွေအဆင့်ဆင့်ပေါ့နော်ဒီအသေးပုံဟိုပါပေါ့ပုံစံစနစ်ကြထုတ်ပြီးတော့မြောင်းနေလို့ပြရတယ်။ခုဟာကားမှာသွားတဲ့ကမှာမြောင်းနေရင်းတော့မြောင်းနေမလို့ဘူးလို့ပြောတယ်။ခုတော့ရှင်းမင်းသားမျိုးထဲမှာရေမြောင်းနေတော့လုံနေတယ်။ဒါပေမဲ့ဟာကားဆိုရင်ဟာကားဘေးမှာရုံးတောင်ဆိုတာတောင်ကြီးရှိတယ်။ဒီတောင်ကြီးကပြူကြပြီးဟာကားမှာဒီအိမ်လေးကဖြတ်စီးသွားတာပေါ့နော်။အဲ့ဒီတောင်ကြီးအပြပြင်းကြီးပြူကြသွားတာမဟုတ်ဘူး။ဒီတစ်ပိုင်းပဲပြူကြသွားတာ။နောက်တစ်ခါမိုးရွာလို့ရှိရင်ဒီတောင်ကြီးကလည်းဆက်ပြီးတော့ပြူကြဖို့အလားအလာရှိတယ်။အဲ့ဒီတောင်ကြီးကိုထိမ့်သိမ်းဖို့ဆိုရင်အဓိကဆိုတာအဲ့ဒီတောင်ကြီးမှာကြည့်ကြမယ်နေရာမှာရေမြောင်းတွေစနစ်တကျလုပ်ပြရမယ်ဒါကလို့မိုးရလို့ရှိရင်မိုးကရေမြောင်းတွေကနေမှာဟိုအမြင့်ဆုံးနေရာနေအကြီးဆုံးချောင်းချောင်းနေတဲ့အများဆုံးဖြစ်စင်တော့တဲ့မြောင်းတွေလုပ်ပြရမှာပေါ့နော်အမမြေကြီးတဲကိုပြေဝင်တာကိုတောက်ကာကွယ်နိုင်မှာပေါ့ဆိုတော့အဲ့တော့အဓိကအချင်းမှာမြောင်းတွေလုပ်ပြရမယ
်လမ်းဘေးရေနှုတ်မြောင်းတွေအပြင်တောင်ဆောင်ကလမ်းမနဲ့အပြင်အမြင့်ဘက်အချမ်းမှာအကူရေနှုတ်မြောင်းတွေကိုလုပ်ပြီးပြီးလမ်းပေါ်ကိုရောက်လာတဲ့မိုးရေပမာဏကိုရှော့ချပေးနိုင်ပါတယ်ကုန်းဆောင်ဆင်ချေလျှော့ပြိုမကြအောင်လူလူနီးနဲ့ရေနှုတ်မြောင်းတူတဲ့ကမ္ဘာပံရဲ့မိုးစိတ်နီးတွေတန်ချင်းတွေတဲ့ကြောက်တုံးတွေထည့်ပြီးဆောက်တဲ့ရေတားနံရံမျိုးတွေကိုလှုပ်တင်တယ်လို့ဆိုပါတယ်။အခုဟာခါမှာရေတားနိုင်မှုအတွက်ဆောက်ကြတဲ့မြေထိန်နံရံတွေကြောင့်အခြေအနေကိုပိုဆိုးစေတယ်လို့ဆိုပါတယ
်။ရေပြူတာကိုသူတို့ဘာလုပ်ကြလဲဆိုတော့ကုန်းဆောင်တွေမှာနေတော့ရေကြီးကိုထိမှုမြေထိန်နံရံကြီးတွေပေါ့နော်ကြောက်တွေနဲ့ဟိုအင်္ဂလိပ်နဲ့ဆီပြီးတော့ပြည်ရတယ်တကယ်တော့အဲ့ဒီရေနံရံကြီးမှာအပေါက်မရှိဘူးရေနံရံရဲ့အတွင်းဘက်မှာရေကိုလှောင်ထားလို့ဖြစ်နေတော့ရေပြူတဲ့ဆာမှာမြေပြူမှုကိုလှောင်ထားရည်ဟာအပေးတယ်လို့ဖြစ်နေပေါ့နော်ဆိုတော့အဲ့လိုကြောက်တုံးကြီးတွေနဲ့အခိုင်မှာရေနံရံထောက်နေတဲ့ဆာကျွန်တော်တို့တန်ချင်းတွေထဲမှာကြောက်ဖြစ်ပြီးတော့ရေနံရံထောက်တဲ့မြေကြီးရှိတယ်အဲ့ဒါတန်ချင်းများထဲမှာကြောက်တုံးတွေထည့်ပြီးတော့ဆက်တော်လို့ရှိရေနံရံလိုပဲသို့တော့သူကပါလဲဆိုတော့ခူပေါင်းလိုအခိုင်မှာမဟုတ်ဘူးပြုတ်ပြုတ်ပြောင်းပြောင်းရှိတယ်နောက်တစ်ခါဒီကြောက်တွေကလည်းကွန်ကရစ်မှာပါရတဲ့ကြောက်တွေကြားမှာဟာနေတဲ့နေရာရှိတယ်။ဒီလိုအသွင်ဘက်မှာရေရှိနေအဲ့ရနေဖွက်ပေါ်နေတယ်ပေါ့နော်။ဒါပေမဲ့အဲ့ရတွေကိုချင်းပြည်တစ်ခုလုံးအဲ့ဒီတန်ချင်းမျိုးတုံးထားတာမတွေ့ဘူးပေါ့နော်။နောက်တစ်ခါလမ်းနေဆိုရင်လည်းရေမြောင်းတွေဖောက်ပြရမယ်။ရေမြောင်းတွေကပြထုတ်နေရတာမရှိဘူး။ရှိတဲ့နေရာမှာလည်းရေမြောင်းကရေမြောင်းတွေကဟိုလိုပြောမယ်ရေမြောင်းကိုမြေကြီးပဲထုတ်ထားတာရှိတယ်။အဲ့တော့အဲ့ထဲကိုရေဝင်အဲ့ဒီမြောင်းတဲ့ရေကြီးတဲ့ကိုရေကဝင်သွားမှာပေါ့နော်။ ဆရာမဖြစ်အောင်ညောင်းလိုက်ရလေဆိုတာအုပ်စုကွန်ပျူတာစီပြန်လို့နော်စီပြီးတဲ့ပြင်အဲ့ဒီညောင်းရရည်ကဟိုအနေပိုင်းကိုညံမကြောက်တော့အောင်ဒီလွှဲညောင်းတွေဖောက်ဖောက်ပြရအောင်ပဲဒါပြင်တချို့နေရာကျတော့ရေညောင်းတလွာလည်းနဲ့မရအောင်နမ်းပေးတယ်မရအောင်ဟိုလမ်းရဲ့အပေါ်မှာရေညောင်းတွေဖတ်ပြီးတော့လုပ်ပြရမယ်ဒါမှသာလေရေကလမ်းပေါ်ရောက်လာမယ်အခွင့်အရေးလဲတာပေါ့နော်အဲ့ဒါအများကြီးပဲတစ်ခါလုတ်ဆရာလေးရှိတယ်
နောက်တနည်းကတော့နိုင်ငံတကာသုံးနေတဲ့မြေထိန်မြက်ရှည်စိုက်ပေးဖို့ပါ
မြက်တစ်မျိုးရှိတယ်မြက်တစ်မျိုးကိုစိုက်ပြီးတော့မြေကြီးကိုကိန်းတာပေါ့နော် CETIV certified grass ပေါ့နော်အဲ့ဒါအိန္ဒိယလာမြက်ကအမြင့်ကအရှိသုံးပြရတယ်15ပေလောက်ကြီးတဲ့ကိုမြေကြီးပေါ်မှုတူပြီးတော့ရှည်တာပေါ့နော်ဟိုအဲ့မြက်ကိုကအတန်းလိုက်ချဲ့တိုင်းသူကအုံနံကြီးတစ်ခုလိုဖြစ်သွားတာပေါ့အဲ့တော့ဒီချင်းမြေကိုစိုက်ခြင်းအပြင်ခုနကကျွန်တော်တို့တက်တော့မရှိတဲ့နေရာမှာတက်ခုတ်ပြီးစားနေရာတွေမှာဟိုတတ်တို့တွေမှာဆွန့်ပြစ်တဲ့နေရာတွေမှာဒီမြေကိုစိုက်ပြီးတော့မြေကြီးကြီးကျွေးတာကိုထိထားနိုင်တယ်ဒီအမြက်ရဲ့အဓိကအာသာချက်ကမြေရှည်တာပေါ့နော်မြေရှည်တော့အတွက်မြေကြီးကိုကုတ်တယ်အားပေါင်းတယ်သူတို့အတန်းလိုက်စိုက်ထားလို့ရှိရင်သဘာဝရေးမြေရင်းနိုင်ကြီးလုတ်ထားတယ်လို့ပဲအဲ့ဒါကိုကျေကျေကအတုံးချဖို့ပေါ့နော်ဒီမှာအဲ့ဒီအရင်ကခုအဓိကညီနောင်းနေလို့ရမယ်ဒုတိယချက်ကအဲဒီသိမြစ်ရေရလို့ခေါ်တဲ့ပရိဘာမြက်ကိုစစ်စစ်ကရေပြိုနိုင်တဲ့နေရာမှာစိုက်ပြရမယ်။နိုင်ငံလုံးစစ်စစ်ပြမြက်စိုက်တယ်ပေါ့နော်။ဘာလို့သူကအမြင့်ကအမြင့်ရှည်တယ်အမြင့်ကိုအဓိကအတုံးချတာပေါ့။ဒါမှရှည်တဲ့နေရာမရှိဘူး။နောက်တော့ကအရွက်ကိုလည်းနွားကျွေးလို့ရတယ်။အမြင့်ကလည်းတော့ဟိုပရိဘာဟိုရေမွေးတီလို့လို့ရတာပေါ့နော
်။အမြင့်ကိုရေမွေးလို့လို့ရတယ်
။ဟုတ်တယ်ဟုတ်တယ်။အမြင့်ကအစီထုတ်ပြီးတော့ရေမွေးလို့လို့ရတယ
်။ဆိုတော့တုံးလို့ရလာတယ်အများကြီးပေါ့ဆရာ။
ဒါတူရဲ့အပလီကေးရှင်းအများအဓိကတော့သူကမြေကြီးထိန်းတာပေါ့နော်အမြင့်ရှိတဲ့အတွက
်ဒါရီကတကယ်လောက်ဖို့လိုအပ်တာလေနော်ဆရာ
အဲ့တကယ်လောက်တယ်ဒါပေမဲ့အဓိကတောင်းရှိတဲ့လူကြီးရဲ့အာရုံနဲ့ကိုကျိုးစီဝါအဲ့ဒါမျိုးရှိရင်သူတို့နည်းပညာပို့လို့အာရုံဆိုင်နေမှာပေါ့နော
်ထိန်းသိမ်းအင်ဂျင်နီယာဦးသိမ်းမော်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းသက်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်သိပ္ပံနဲ့နင်းပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာမတ်လဟာ Women History Month အမျိုးသမီးများသမိုင်းလဖြစ်ပါတယ်။1965ခုနှစ်ကစလို့ဒီလရောက်တိုင်းအမေရိကန်သမ္မတတိုင်းဟာနှစ်စဉ်အမျိုးသမီးတွေရဲ့အောင်မြင်မှုနဲ့ကြိုးပမ်းမှုတွေအကြောင်းကိုဂုဏ်ပြုကြပါတယ်။ဒီနှစ်မှာတော့သမ္မတဘရက်အိုဘားမားကအမေရိကန်အမျိုးသမီးတွေရဲ့သမိုင်းအကြောင်းနဲ့ပတ်သက်လို့ဘာတွေပြောကြားခဲ့ပါသလဲ။အမေရိကန်အမျိုးသမီးတွေရဲ့သမိုင်းမှာအထင်ကရစွမ်းဆောင်ချက်တွေကဘာတွေလဲဆိုတာကိုဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါ်လလသန်းကစူးစီးတင်ပြထားပါတယ်။
You can bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice.
We have to end violence against women. We have to end practices like child marriage.We've got to make sure that girls around the world have the same opportunities as boys to go to school. And that is why we celebrate Women's History Month. Not to get complacent, but to take
a moment and share. We want to celebrate the people who are in the world. We want to celebrate the people who are in the world. We want to celebrate the people who are in the world. We want to celebrate the people who are in the world. We want to celebrate the people who are in the world. We want to celebrate the အမျိုးသမီးတွေအပြင်မှခံရုပ်ကံခဲ့ကြရတယ်လို့ရခဲ့တဲ့အောင်မြင်မှုတွေနဲ့ပဲရောင်ရဲတင့်တိမ်မနေပဲကြံရှိနေသေးတဲ့အကဲဆတ်မှုတွေကိုအတူတကွရင်ဆိုင်ကြမယ်ဆိုပြီးတန်တိတ်ထန်ခိုင်မာစွာဆုံးဖြတ်ချက်ချကြဖို့ဖြစ်ပါတယ်
။အဲ့ဒါကတော့အမေရိကန်ပြည်ထောင်စုမှာမတ်လကို Women's History Month မြို့သမီးများသမိုင်းတင်လာဖြစ်ဆင်နွှဲတဲ့အခမ်းအနားမှာသမ္မတဥပမာကပြောကြားသွားတာဖြစ်ပါတယ်။ဒါ့အပြင်သမ္မတကလုံးကြီးရဲ့နှစ်တရာနိဗ္ဗာန်ကကဘာမှာအမျိုးသမီးအများစုဟာမဲပေးပိုင်ခွင့်မရှိခဲ့ကြပါမိ။ဒီကနေ့နိုင်ငံတိုင်းမှာအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိနေကြပြီဖြစ်တယ်။1990ခုနှစ်ကစလို့မိတွင်မိခင်တည်ဆုံမှုနှုန်းဟာလေ44ရာခိုင်နှုန်းကျဆင်းခဲ့ပြီလို့ထောက်ပြသွားပါတယ်။အမျိုးသမီးတွေဟာအသက်ပိုရှည်လာကြပြီးစီးရဲမွဲတေမှုကိုတဝက်လျှော့ချနိုင်ခဲ့ကြသလိုအမျိုးသမီးတွေဟာကြောင်းတက်ခွင့်ရရှိကြပြီးပွဲတွေလည်းရနေကြသလိုစီဝိုင်းတိုးတက်အောင်ဝိုင်းဝန်းလှုပ်ဆောင်နေကြပြီးတစ်ဆိုင်ရာနိုင်ငံတွေရဲ့အနာဂတ်ကိုလည်းကူညီပုံဖော်နေကြပြီဖြစ်တဲ့အကြောင်းနဲ့ဘဝမှာတွေ့ရှိလာတာကတော့ ပြောင်းလဲကိုဖြစ်အောင်လုပ်နိုင်တယ်ဆိုတဲ့အချက်ပြင်ဖြစ်တဲ့အတွက်ကြောင့်လေဆက်လက်ရုန်းကန်သွားရမှာဖြစ်တဲ့အကြောင်းသမရကပြောကြားသွားပါတယ်2016ခုနှစ်အတွက်မြို့ပြများတမိုင်းတင်လာရဲ့ဆောင်းပုဒ်ကတော့ Our History is Our Strength မြို့ပြများတမိုင်းသည်မြို့ပြများအတွက်ခွန်အားဖြစ်သည်ဆိုတာပါပဲဒါကြောင့်အမေရိကန်ပြည်ထောင်စုမှမြို့ပြတွေရဲ့ခွန်အားပြည့်စုံမှုဖြစ်စည်းပေးတဲ့အောင်မြင်မှုတွေနဲ့ရေးကြီးဆုံးကဘာပါလဲလို့မေးစရာရှိပါတယ်။အဖြေကတော့1848ခုနှစ်ကထိုစဉ်အမေရိကန်အမျိုးသမီးကြီးများကြိုးပမ်းမှုကြောင့်မဲပေးပိုင်ခွင့်ရရှိခဲ့ခြင်းပဲဖြစ်ပါတယ်။ဒါကြောင့်မဲပေးပိုင်ခွင့်ရရှိဖို့အမျိုးသမီးများကြိုးပမ်းခဲ့ကြတဲ့တမိုင်းကြောင်းကဘယ်လိုရှိပါသလဲ။မော်လီမက်ဂရဂါကတော့ NUHB လို့ထူထောက်ခေါ်တဲ့အမျိုးသမီးများရဲ့တမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးကိုပူတွဲမတည်သူပြင်ဟုတ်ဆောင်ဒါရိုက်တာလည်းဖြစ်ပါတယ
် Well I think the most noted personality of the women's rights movement is in terms of women
အမျိုးသမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ် Seneca Falls နီလာကန်မှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီနီလာကန်နောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ
်။ဆီယာမတွေဟာဆီယာတွေနဲ့ဒန်းဒူလာစာရရှိရေးအတွက်1838ခုနှစ်ကစလို့ထိုစဉ်ဆီယာမလေးဆူဇန်ဘီအန်တိုနီကစတင်တောင်းဆိုခဲ့တယ်လို့မြို့သမီးများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာဆူဇန်ဘီအန်တိုနီကအလစ်စဘက်ကေဒီစတန်တန်နဲ့အတူနယူးအင်္ဂလန်မှာမတည်ခဲ့ကြတာဖြစ်ပါတယ်။အလစ်စဘက်ကေဒီစတန်တန်ကတော့ဘယ်သူပါလဲ။Miss McGregor
The major personality at Seneca Falls was a woman
Seneca Falls အမျိုးသမီးများတန်းတူအခွင့်အရေးရရှိမှုဆိုင်ရာနီလာကမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့ Elizabeth Cady Stanton ဖြစ်ပါတယ်သူကတော့ Seneca Falls ဂျင်ညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီဂျင်ညာစာရန်ကြီးမှာသူက American ပြည်နယ်တွေအနေနဲ့အင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိတယ်လို့အမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရည်တည်လို့တဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီကြေညာစာထဲမှာရေးသားခဲ့ပါတယ
်ကုလို1848ခုနှစ်ကစလို့ Susan B. Anthony နဲ့ Elizabeth Cady Stanton တို့လိုအမျိုးသမီးအကျိုးတော်ဆောင်ရွက်ရဲ့ကြိုးပမ်းမှုကြောင့်1890ခုနှစ်မှာWyoming ပြည်နယ်မှာမြို့မီများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်14ပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့အပြင်1920ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16အရအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့မြို့မီများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာမြို့မီများအခွင့်အရေးလှုပ်ရှားမှုသတိတည်ခဲ့တာနယူးယောက်ပြည်နယ် Seneca Falls ဖြစ်ပြီးအဲ့ဒီမှာဒန်းတူအခွေရေးကျင်းညာစာရန်ကြီးကို Seneca Falls ကျင်းညာစာရန်ကြီးရဲ့လို့အမေရိကန်သမိုင်းမှာ1848ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကျင်းညာချက်ပါတချို့အချက်လက်တွေကိုတင်ပြလိုပါတယ
်။ We hold these truths to be self-evident that all men and women are created equal that they are endowed by their creator with certain
ဒီမှန်တရားတွေဟာလက်တွေ့ကြပါတယ်။မြို့သားအမျိုးသမီးအားလုံးဟာလူသားတွေဖြစ်ကြပါတယ်။ဖျားသခင်ကဖန်တီးပေးခဲ့တဲ့မွေးရာပါအခွင့်အရေးတွေရှိကြပါတယ်။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါတယ်လို့ Seneca Falls ဂျင်ညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။1948ခုနှစ်က Seneca Falls ဂျင်လာကမှာအမျိုးသား40ပါဝင်လူ240လောက်တက်ရောက်ခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးဂျင်ညာစာရန်ကြီးပါအချက်တွေကိုအတော်လေးမိညာပြုထားကမြို့သားရောအမျိုးသမီးပါလူသားတွေတန်းတူဖြစ်ကြတယ်ဆိုတာအလေးနဲ့ပြုရေးသားထားတာဖြစ်ပါတယ်ဆက်ရှင်နဲ့19ရာစုကမြို့သမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆိုးမှုကိုထိထိမိမိစကားအသုံးနှုတ်နဲ့ကျင်းညာဆက်တန်းကြီးမှဝေဖန်ထားပါတယ
် He has compelled her to submit to laws in the formation of which she had no voice
မျိုးသားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင့်အစိုးပြောပိုင်ခွင့်မရှိကြဘဲလက်ခံလိုက်နာကြရတယ်။မျိုးသမီးတွေရဲ့ပြောရေးဆိုခွင့်တွေ၊မြေယာပိုင်ဆိုင်ခွင့်တွေ၊လစာဘဲလောက်ခံစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အသက်မွေးဝမ်းကြောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေကြောင်းကို
He has monopolized nearly all the profitable employments. And from those she is permitted...
Mya Sun Chi Ma Me, Lala Shire, Lokain Dwe, Alung Niba Gu, Myo Da Dwe Ga, Lawaji Outa Ja Ba De. Myo Tami Dwe, Lokain Gwin Shire, Chan Lung Han Dwe, Ja Ro Le, Ya De Laza Ga, Maso Zalao Be Shira Dwe Ya De, Lu Snicker Falls Jinya Saran Ji Ma Thao Pya Tha Ba De. ဒါကြောင့်မို့လဲနိုင်ငံလူဦးရေအတွက်ရှိတဲ့အမျိုးသမီးတရားလုံးကမကျေနပ်ကြဘူးလို့လဲကျင်းညာစာရန်ကြီးမှာထောက်ပြထားပါတယ
် Now in view of this entire disfranchisement of one half the people of this country we insist that
ခုလိုမတရားတဲ့ဥပဒေတွေဘာသာရေးနဲ့လူမှုရေးဖိနှိပ်ခံဘဝကိုမကျေနပ်ကြတဲ့နိုင်ငံရဲ့လူဦးရေတစ်ပတ်ရှိတဲ့အမျိုးသမီးတွေအနေနဲ့မွေးရာပါအခွင့်အရေးညှင်းပယ်ခံကြရတယ်လို့ယူဆကြတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုံးရပိုင်ခွင့်တွေခန်းစားခွင့်တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်လို့ Snicker Falls တင်ညာစာရန်ကြီးမှာဖော်ပြထားပါတယ်။ခုလိုလွန်ခဲ့တဲ့ရာစုနှစ်တွေကအမေရိကန်အမျိုးသမီးကြီးတွေကြိုးပမ်းမှုကြောင့်အမေရိကန်ပြည်ထောင်စုမှာခုဆိုနိုင်ငံရေးလူမှုရေးစီးပွားရေးကဏ္ဍတွေမှာအမျိုးသမီးတွေဒန်းတူရပိုင်ခွင့်တွေခန်းစားနေကြရပြီးဖြစ်ပြီးဥပဒေအရလည်းအကာအကွယ်ပေးထားတာတွေရှိပါတယ်။ဒါပေမဲ့လို့နောက်ထပ်အရေးကြီးတဲ့သမိုင်းတင်ဖြစ်ရတစ်ခုဖြစ်တဲ့အမေရိကန်မှာပထမဦးဆုံးအမျိုးသမီးသမ္မတဖြစ်လာမလားဆိုတဲ့အဖြေကတော့ဒီနှစ်ကုန်နိုဝင်ဘာလ၈ရက်နေ့မှာအဖြေထွက်မှာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
်ဒေါ်လာသန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကန္တာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွဲကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိပ်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
် VOA မြန်မာပိုင်းကိုစာရေးဆက်သွယ်ကြဖို့သောရရှင်တွေကိုထားမှန်ဖိတ်ခေါ်ပါရဲ့ရှင်အခုတော့တည်င်းချင်းချုပ်ကိုကိုကျော်သိန်းကကြင်ညာပေးมาဖြစ်ပါတယ
်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာဘယ်ဂျီယံနဲ့ဥရောပသမဂ္ဂ EU ခေါင်းဆောင်တွေနဲ့ဒီကနေ့ Brussels မြို့တော်မှာတွေ့ဆုံဆွေးနွေးပါတယ်။အင်ကာနေကBrussels မြို့တော်ကိုတိုက်ခတ်ခံရတာမှာအသက်ဆုံးရှုံးသွားသူတွေနဲ့ဒဏ်ရာရသူတွေအတွက်ဝမ်းနည်းရတဲ့အကြောင်းလည်းပြောပါတယ်။သေဆုံးသူ30ကျော်ထဲမှာအမေရိကန်နိုင်ငံသား2ဦးပါတယ်ဆိုတာအမေရိကန်ကြီးတန်းတာဝန်ရှိသူတူကအတည်ပြုပြောဆိုပါတယ်။အဲ့ဒီထဲကတယောက်ဟာ Easter ပွဲတော်ကာလအတွက်အမေရိကန်ကိုပြန်လာတဲ့ဂျမားကြီးလေးကျင့်တင်တန်းနီးပြတူဖြစ်တယ်ဆိုတာကလွဲ့ပြီးအသေးစိတ်တူကိုတော့ဝန်ကြီးကယ်ရီကမပြောပါဘူး။ Syria မှာအမေရိကန်ထူးတက်ဖွဲ့တွေရဲ့စီးနင်းတိုက်ခိုက်မှုအတွင်း IS အစွန်းရောက်အဖွဲ့ရဲ့ဒုတိယခေါင်းဆောင်တေဆုံးသွားတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Ashton Carter ကမကြာသေးခင်အချိန်ပိုင်းတွင်ကလုတ်သွားတဲ့ကာကွယ်ရေးဌာနသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။အဲ့ဒီဒုတိယခေါင်းဆောင်ဟာ ISIS အဖွဲ့ထဲမှာအင်မတန်အရေးပါတဲ့သူဖြစ်ပြီးလူသေစုဆောင်ရေးနဲ့ပြင်ပဆက်ဆံရေးကိစ္စတွေကိုအဓိကတာဝန်ရှိသူဖြစ်တယ်လို့လည်းပြောပါတယ်။အစိုးရအသစ်လက်ထက်အသစ်ပြန်လည်ဖွဲ့စည်းရမယ့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အတွက်အဖွဲ့ဝင်တွေကိုရွေးချယ်ခံသမ္မတဦးထင်ကျော်ကပြည်ထောင်စုလွှတ်တော်ကိုဒီကနေ့တင်သွင်းလိုက်ပါတယ်။ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေဖြစ်ဦးလာသိန်း၊ဦးအောင်မြင့်၊ဦးစိုးရဲ၊ဦးထွန်းခင်၊ဦးလာတင်တို့၅ဦးကိုစီရင်ပေးလိုက်တာပါ။အဲ့ဒီထဲကမှဦးလာသိန်းကိုကော်မရှင်ဥက္ကဋ္ဌအဖြစ်ရွေးချယ်ခံသမ္မတကပြည်ထောင်စုလွှတ်တော်ကိုအဆိုပြုတင်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်ပြည်ထောင်စုရဲ့တန်မတ်ကြီးတဲ့အဖြစ်တာဝန်ထမ်းဆောင်မဲ့ Scott Marshall နဲ့ဇနီးဖြစ်သူတို့ဒီကနေ့မြန်မာနိုင်ငံမှာရောက်လာပါပြီ။ Mr. Marshall ကိုမြန်မာနိုင်ငံဆိုင်ရာတန်မတ်ကြီးတဲ့အဖြစ်ဖေဖော်ဝါရီလ9ရက်နေ့မှာအမေရိကန်ထက်လွှတ်တော်ကအတည်ပြုပေးလိုက်ပြီးတဲ့နောက်ဒီကနေ့မှာပဲရောက်လာတာပါ။မစ္စတာမာဆီယာကသူ့ရဲ့တန်မတ်ခန့်အလွာကိုလက်ရှိသမ္မတဦးသိန်းစိန်ကိုပေးရမှာလားရွေးချယ်ခံသမ္မတတဦးထင်ကျော်သမ္မတတာဝန်ယူပြီးချိန်ကြမှာပေးရမှာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးမြန်မာနိုင်ငံလာဖို့အတွက်သူတို့အနေနဲ့အရန်ဆစ်လို့ရှာတဲ့အကြောင်းအရင်ခီးစဉ်တွေမှာလည်းပျော်ရှင်ခဲ့ရတဲ့အကြောင်းသွားခဲ့ဘူးတဲ့ရှမ်းပြည်နယ်ခီးစဉ်ကိုမှတ်မိနေသေးတဲ့အကြောင်းမြန်မာနိုင်ငံမလာခင်ဝါရှင်တန်ဒီစီမြို့တော်မှာရပ်ယူထားတဲ့ဗီဒီယိုထဲမှာတန်မတ်ကြီးမာဆီယာကပြောထားပါတယ်ဒီရဝန်ကြီးချုပ်အနေနဲ့အစိုးရအဖွဲ့ပြည်ပင်ပြောင်းလဲရေးလုပ်ငန်းတွေကိုမလုပ်ဘူးဆိုရင်ဆန္ဒပြကန့်ကွက်ပွဲတွေတိုးပြီးတော့လုပ်သွားမယ်လို့အီရတ်ရှီယာဘာသာရေးခေါင်းဆောင်မော့ခ်တာရာအယ်ဆာရာကချိန်ချောက်လိုက်ပါတယ်။ လူထောင်ပေါင်းများစွာတက်တဲ့ဘက်ဂရက်မြို့တော်ကဝတ်ပြုစတောင်းပွဲတစ်ခုတွင်ဩဇာကြီးတဲ့ဘာသာရေးခေါင်းဆောင်ကကိုယ်စားလှယ်တစ်ယောက်ကနေတဆင့်အဲ့ဒီလိုချိန်ချောက်လိုက်တာပါ။မြောက်ကိုရီးယားနိုင်ငံရဲ့စီးအလုပ်ဝက်ချက်တွေကိုခိုးယူဖို့ကြိုးစားခဲ့တယ်ဆိုတာကိုရီးယားနယ်ပွားအမေရိကန်နိုင်ငံသားတူကဝန်ခံထားတယ်လို့ဂျပန်ခြေဆိုင်ကျိုးတို့သတင်းဌာနကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့တမတ်ချက်တွေနဲ့ညီနိုင်ငံသားဖြစ်တဲ့သူကင်တွန်ချူးကသူ့ကိုငင်ညာဖို့တောင်းပန်သွားပါတယ်ခင်ဗျာ
။တည်ရင်ချင်းချုပ်ကိုကိုကျော်ကျော်တင်ကကြေညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cornelius Turner ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီအထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။စနေနေ့မနေ့6နာရီကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းနိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.